မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါခင်ဗျာ။ယနေ့ဆန်မွန်စီမှာဆရာ Titus တွေကနေပြီးနှုတ်ကပတ်တော်ကိုဖြစ်ပါခင်ဗျာ။မိမိရဲ့အသက်တာကိုကောင်းချီးဖြစ်စေမယ့်ဘုရားသခင်ရဲ့နှုတ်ကပတ်တော်နဲ့နီးလန်းတွေကိုအတူတူကခံယူကြရအောင်ခင်ဗျာ
။ဟာလောယေရှုရဲ့နာမနဲ့နှုတ်ဆက်ပါရစေ။ Shalom လို့ဒီနေ့ကနေနှုတ်ဆက်ပါရစေ။ဘုရားသခင်ရဲ့ချင်းဝမ်းမြောက်ခြင်းတင်ရန်တက်တော်မှာတက်ရောက်ပါစေ။ဆိုတော့ဒီတော့တွင်ကြားရတဲ့သတင်းတွေကတိတော့အဆင်မပြေဘူးเนาะတော်တော်လေးအခြေအနေဆိုးတယ်ပြည်တွင်းမှာရောပြည်ပမှာတခြားနိုင်ငံတွေမှာဖြစ်ဖြစ်တဲ့အခြေအနေတွေကကျွန်တော်တို့ကိုဘုရားသခင်ကဝိညာဏဝိညာဉ်မျက်စိတွေပွင့်ပြီးတော့မှမြင်စေကြားစေသဘောပေါက်စေပွင့်ရလို့ငါနှိုးဆော်နေတာဖြစ်တယ်ဒါကြောင့်နှုတ်ကပတ်တော်တွေမှာပြောတယ်နားရှိတော်သူမြည်ဒီကကြားပါစေဆိုတဲ့အရာကเนาะကျွန်တော်တို့ရဲ့ဝိညာဉ်အသက်တာကိုနှိုးဆော်ပြီးတော့မှတိဆောက်ပွင့်ရလို့ငါပြုပြင်ပွင့်ရလို့ငါပြင်ဆင်ပွင့်ရလို့ငါပြာကနှုတ်ဆောင်နေတာဖြစ်တယ်။ဒါကြောင့်ဒီနေ့နှုတ်ကပတ်တော်လည်းပဲတင့်သက်တာတွေမှာပြင်ဆင်ခြင်းနဲ့သက်ဆိုင်တဲ့အရာကိုအထူးသဖြင့် get ready ပေါ့နော်အစင်သင်းဖြစ်ဖို့ရန်လုံးကပြင်ဆင်တဲ့နှုတ်ကပတ်တော်ဖြစ်ပါလိမ့်မယ်။ဆိုတော့ကျွန်တော်ဒီနေ့ဝင်ခါခြင်းနဲ့နှုတ်ကပတ်တော်ရဲ့ကောင်းစဉ်ကသရိုသမီးနဲ့နောက်ဆုံးသောအချိန်ကာလဒီကြောင်းအရာလေးကိုဝင်ခါခြင်းပါတယ်။ဆိုတော့အထူးတကားဒီအရာကိုနားလည်ဖို့ရန်လုံးကကျမ်းစာတချို့ကိုအထူးကဖတ်ရအောင်နော်။ဒီနေ့မှာလည်းထုတ်ပြပြီးမှာဖြစ်ပါတယ်။အထူးကအတန်ကိုထွက်ပြီးတော့မှကျွန်တော်တို့လိုက်ပြီးတော့မှဖတ်စီလိုပါတယ်မသက်ခန်းကြီး25တစ်ကနေပြီးတော့မှ73တိအတူကဖတ်ရအောင်အတူကဖတ်ရအောင်ထိုခါကောင်းကင်နိုင်ငံတော်တီကမင်္ဂလာဆောင်လူလင်ကိုခရီးဥချိုပြုအံ့သောငါမိကွက်ကိုကန်ယူ၍ထွက်သွားသောသရိုသမီးတစ်ကြိမ်နှင့်တူ၏ထိုသရိုသမီးတို့တွင်9ယောက်သည်ပညာတတိရှိကြ၏9ယောက်မူကားအမိုက်ဖြစ်ကြ၏မိုက်သောသူတို့သည်မိကွက်တို့ကိုယူ၍စီကိုမယူကြပညာတရရှိသောသူတို့မူကားမိခွက်နှင့်တကွာဘူး၌ပါသောစီကိုလည်းယူကြ၏မင်္ဂလာဆောင်လူလင်သည်မလာဘဲနေစဉ်ထိုသူတို့သမီးအပေါင်းတို့သည်ငှက်၍အိပ်ပျော်ကြ၏တကောင်ရန်၌ကြည်ပါမင်္ဂလာဆောင်လူလင်သည်လာပြီးခရီးဥချိုပြုခြင်းကထွက်သွားကြကုန်ဟုကြွေးကြော်လျင်ထိုသူတို့သမီးအပေါင်းတို့သည်ထ၍မိခွက်များကိုပြင်ဆင်ကြ၏မိုက်တော်သူတို့ကငါတို့စင်ပြီးသေးပါပြီ။တင်တို့စီကိုအနှဲငယ်ပေးပါဟုပညာရှိသောသူတို့အားတောင်းကြ၏။ပညာရှိသောသူတို့ကလည်းတင်တို့အဖို့နှင့်ငါတို့အဖို့စီမလောက်။ထိုကြောင့်စီအောင်သောသူရှိရသောသွား၍ကိုသုံးဖို့ဝဲလျင်တာ၍ကောင်းသည်ဟုပြန်ပြောကြ၏။ထိုသူတို့သည်စီဝဲသွားသည့်အခိုက်တွင်မင်္ဂလာဆောင်လူလင်သည်လာ၍အသင်ရှိသောသူတို့သမီးတို့သည်လူလင်နှင့်အတူပွဲသို့ဝင်ကြပြီလျှင်တကားကိုပိတ်ထား၏ထို့နောက်ကျွင်းသောသရိုသမီးတို့သည်လာ၍အရှင်အရှင်ကျမတို့အားတကားကိုဖွင့်ပါဟုတောင်းလျှောက်ကြသောအရှင်ကလည်းငါအမှန်ဆိုသည်ကတင်တို့ကိုငါမသိဟုပြန်ပြောလေ၏တို့ဖြစ်၍လူသားသည်ကြွလာအံ့သောနေ့ရက်အချိန်နာရီကိုတင်တို့သည်မသိသောကြောင့်စောင့်နေကြလောတို့ဖြစ်၍လူသားသည်ကြွလာအံ့သောနေ့ရက်အချိန်နာရီကိုတင်တို့သည်မသိသောကြောင့်ဆောင်နေကြလော watch ဆောင်နေခိုင်းတယ်ဆိုတော့ကုန်ခဲ့တဲ့ဘက်ကလည်းကင်းဆောင်နဲ့သက်ဆိုင်တဲ့အရာကိုကျွန်တော် online မှာနှုတ်ကွက်တော်ဝင်ငါထားပါတယ်ဘုရားသခင်ကတင့်ကိုဆောင်နေစေခြင်းနဲ့ဘယ်လိုပုံစံနဲ့ဆောင်နေစေခြင်းလဲအသင့်ကင်းဆန်ပြီးတော့မှဆောင်နေစေခြင်းနဲ့ဆိုတော့ဒီနေ့မိကွန်လေးကတင်အစဉ်သင်းဖြစ်ရလားဘာကြောင့်လဲနောက်ဆုံးတော့အချိန်ကာလရောက်လာတယ်အခုလိုအချိန်ဒီကာလတွေကစောကြီးကလေးကနှစ်ပေါင်းများစွာတည်းကဘုရားသခင်ကတမကျန်းစာထဲမှာတခုပြီးတခုဘာတွေဖြစ်လာမလဲဆိုတော့ပေါ်ပြခဲ့ပြီးသားအဲ့ဒီအချိန်ပဲတခုမှမလွဲဘဲနဲ့အခုဖြစ်လာနေတယ်ဆိုတော့ဘုရားခင်ပြန်လာဖို့ရတော့အရန်ကြီးနေတာဖြစ်ပါတယ်ဒီအပေါ်မှာစိတ်လှုပ်ရှားစွာနဲ့ယဉ်ခုန်စိတ်လှုပ်ရှားစွာနဲ့ကျွန်တော်တို့အသက်တာကိုပြင်ဆင်ပြီးတော့မှဘုရားခင်ရှေ့မှောက်မှာတင့်တယ်သောသရိုသမီးဖြစ်ပွင့်ရအတွက်ပြင်ဆင်ပွင့်ရအတွက်ဒီနေ့နှုတ်ကပတ်တော်ဖြစ်ခေါ်ပေးလို့တယ်ဆိုတော့ဒီသရိုသမီး၁၀ရောင်းနဲ့ပတ်သက်လာရင်အမြင်တစ်မျိုးရှိရ perspective နှစ်မျိုးရှိပါတယ်များတော့အဖြစ်ကျွန်တော်တို့ဝိညာဉ်ရေးကခေါင်းဆောင်တွေအသင်းတော်ကเนาะဒီအသင်းရောဆရာတွေတော်တော်များများဝိညာဉ်ရေးကခေါင်းဆောင်တွေဝေငှတဲ့အကြောင်းအရာကသရိုသမီးဒီသရိုသမီး၁၀ယောက်ကိုဒါဘုရားသခင်ကပြင်ဆင်ထားနေတော့အသင်းတော်တင်နေကျွန်တော်เนาะအသင်းတော်ဆိုတဲ့အမြင်ကနေပြီးဝေငှတဲ့ပြောတဲ့အကြောင်းအရာရှိတော့နောက်ထပ်အမြင်တစ်ခုရှိသေးတယ်အဲ့ဒါကတော့သရိုသမီး၁၀ယောက်ကယုံကြည်သူအသင်းတော်ကိုပြောတာမဟုတ်ဘဲနဲ့ Tribulation Saint လို့ခေါ်တဲ့ဘေးရန်ကြီးကာလာထဲမှာဝင်သွားမဲ့တန်ရှင်းသူတွေနဲ့တကွနောက်တစ်ခုကတော့အစ္စရေးတိုင်းနိုင်ငံကိုရည်ညွှန်းခြင်းဖြစ်တယ်ဆိုတဲ့အရာဒီယူဆချက်နှစ်မျိုးရှိပါတယ် ဆိုတော့ဘယ်ယူဆချက်ပဲဖြစ်ဖြစ်ဒီဟာကတင့်ရဲ့ဝိညာဉ်အသက်တာကောင်းကြီးဖြစ်ဖို့ရန်အတွက်ပဲဖြစ်ပါတယ်ဆိုတော့တင်ကနေဘဟာဆရာဒါကတော့သရိုသမီ၁၀ယောက်ကတော့သရိုသမီဆိုတဲ့အရာကအစ္စရေးတိုင်းနိုင်ငံကိုပြောချင်တာဖြစ်တယ်လို့တင်ပြောမယ်ဆိုတဲ့ကျွန်တော်ကသဘောတူပါတယ်ဆိုတော့ဒီနေ့မှာတော့အစ္စရေးတိုင်းနိုင်ငံနဲ့သက်ဆိုင်တဲ့အရာအထူးသဖြင့်အလေးပေးပြီးပြောချင်တာမဟုတ်ဘဲနဲ့တခြားအမြင်ကနေပြီးကျွန်တော်ပြောချင်ပါတယ်အဲ့ဒါကတော့အသင်းတော်သည်ခရစ်တော်ရဲ့သရိုသမီဖြစ်ပြီးထိုခရစ်တော်ရဲ့သရိုသမီနဲ့ခရစ်တော်ကသူတို့ငယ်မင်္ဂလာဆောင်ပွဲအဖြစ်နဲ့လက်ထက်ထိမ်းများပွင့်အတွက်ပြင်ဆင်နေတဲ့ဆွေးရလေးကိုဒီနေ့မှာအထူးသဖြင့်ကျွန်တော်သရိုသမီ၁၀ယောက်ကိုအသင်းတော်အနေနဲ့ညီညွတ်ပြီးပြောချင်ပါတယ်ဒါကြောင့်ချစ်သားညီအစ်ကိုမောင်မများသင်သည်ယေရှုခရစ်တော်ကိုမိမိရဲ့အသက်ခင်ကယ်တင်ပိုင်ရှင်ဖြစ်ယုံကြည်လက်ခံထားရဆိုရင်ထိုယေရှုခရစ်တော်ဘုရားကသင်ရဲ့အသက်တာထဲမှာပါလာတဲ့အပြည့်အလုံးစုံဘိုးစင်ပေါင်းဆက်ကပါလာခဲ့တဲ့အမင်္ဂလာအလုံးစုံခြင်းချင်းအမင်္ဂလာအလုံးစုံအပြည့်အလုံးစုံကနေရွေးနှုတ်ကယ်တင်ပြီးတော့မှသူကိုယုံကြည်တော်သူတိုင်းသည်ဘုရားသခင်ရဲ့သားသမီးဖြစ်ခွင့်ရတယ်ဘုရားခင်ပြင်ဆင်တဲ့ဘုရားခင်ပိုင်တဲ့သရိုသမီးဖြစ်ခွင့်ရတယ်ဟာလေလုယာအာမင်အဲ့တော့ဒီနေ့ဒီသရိုသမီးအကြောင်းအရာမှာမိုက်တော်သရိုသမီးနဲ့ပညာရှိသောသရိုသမီးရှိနေတယ်ဆိုတာကိုဒီကျမ်းစာရာတွေ့ရတယ်သရိုသမီးတော့အတူတူပဲသူလည်းပဲယုံကြည်သူသူလည်းပဲဖခင်ကိုယုံကြည်တာကိုလည်းဖခင်ကိုယုံကြည်တာပဲဒါပေမဲ့မိုက်တော်ယုံကြည်သူနဲ့ပညာရှိသောယုံကြည်သူဆိုပြီးတော့မှကွဲသွားတယ်ဒီပညာရှိခြင်းဆိုတာကသင်ဘွဲ့ဒီတွေဘာတွေတက်ခဲ့လဲဘာတွေကြောင်းနေပြီးခဲ့တယ်နော်ကျမ်းစာကြောင်းမှာဘာဘွဲ့တွေရခဲ့လဲဘာဂုံထရီရှိနေလဲဆိုတဲ့ပညာလူလောကသတ်မှတ်ထားတဲ့ဘွဲ့ပညာတွေနဲ့တိုင်းတာတာမဟုတ်ဘူးညီကောင်မတို့သင်အသက်တာထဲမှာဘုရားသခင်ရဲ့အချိန်ကိုဘလောက်နားလည်ပြီးပြင်ဆင်လဲဆိုတာကပညာရှိခြင်းမရှိခြင်းကွာသွားပါလိမ့်မယ်ဒါဆိုသင်ဒီဘုရားသခင်ရဲ့ပြင်ဆင်ထားတဲ့အချိန်ကာလကိုနားလည်ပြီးတော့မိမိရဲ့တတကိုပြင်ဆင်တော်သူဖြစ်တယ်ဆိုရင်တော့ပညာရှိသောသရိုသမီးပေါ့သို့တော့ကိုနေခြင်းတိုင်းနေခုစဉ်ခုချိန်ထိနော်ဘုရားခင်ဘာပြောနေသလဲဘုရားခင်ဘာနိုးစော်သလဲမသိဘဲနဲ့ကိုနေချင်းတိုင်းနေနေတဲ့သူအသက်တာကတော့မိုက်တော်သူတို့မျိုးဖြစ်ပါလိမ့်မယ်မိုက်တော်သူတို့မျိုးရဘယ်တော့မှစီကိုဆောင်လိမရှိဘူးဒါပေမဲ့ပညာရှိသောသူတို့မျိုးကစီကိုအမြဲဆောင်ထားတယ်ဟာလေလုယာဟာလေလုယာဆိုတော့ဒီเจ้าညာလေးကိုဆက်ပြီးမပြောခင်လေးမှာဒီမသက်အခန်းကြီး25မှာပါတဲ့နော်အเจ้าညာသူတို့မျိုးနဲ့ဆိုင်တဲ့အမှုညာကိုယေရှုခရစ်တော်ကတပည့်တော်တွေကိုပြောတဲ့အချိန်မှာပို့ပြီး link ဖြစ်ဖို့ချိတ်ဆက်မိပွင့်အတွက်ကျွန်တော်အရှိမပြောထားတဲ့အရာလူနည်းနည်းလေးပြောပြခြင်းနဲ့အဲ့ဒါကတော့မသက်အခန်းကြီး24ဖြစ်တယ်။နောက်ဆုံးသောအချိန်ကာလနဲ့သက်ဆိုင်ပြီးတော့မှကိုတော့ဘာတွေဖြစ်လာမလဲပုပ်ပနမိတ်တွေဘာတွေဖြစ်လာမလဲလို့တပည့်တော်တွေကမေးတဲ့အခါမှာယေရှုကအခန်းကြီး24မှာနောက်ဆုံးသောအချိန်ကာလမှာဘာတွေဖြစ်လာမလဲဆိုတော့တစ်ခုပြီးတစ်ခုတော့နော်ဖော်ပြပြီးပြောတယ်။အဲ့ဒါရဲ့အဆုံးမှာတခါတည်း24နဲ့25ကတစ်ခုတည်းဖြစ်တယ်ဆက်ထားတာဖြစ်တယ်နောက်ဆုံးတော့ချိန်ကာလဘာတွေဖြစ်ပြက်လာမလဲလို့ပြောပြီးတဲ့နောက်မှာချီဆောင်ခြင်းနဲ့သက်ဆိုင်တဲ့အရာထိမ်းများခြင်းနဲ့သက်ဆိုင်တဲ့အရာသရိုသမီးနဲ့သက်ဆိုင်တဲ့အကြောင်းအရာယေရှုကတခါတည်းသရိုသမီး၁၀ယောက်အကြောင်းကိုတန်ပြီးပြောသွားတယ်။24 25မှာပါဝင်တဲ့နမိတ်လက္ခဏာဖော်ပြထားတဲ့အကြောင်းအရာဖော်ပြထားတဲ့နော်ပုံဆောင်ချက်၄ခုပါဝင်တယ်။ Parable ၄ခုရှိတယ်။ပုံဥပမာ၄ခုရှိတယ်။တစ်ခုကတော့ Israel တိုင်းနိုင်ငံနဲ့သက်ဆိုင်တဲ့အကြောင်းအရာနောက်တစ်ခုကတော့သရိုသမီးအသင်းတော်နဲ့ဆိုင်တဲ့အကြောင်းအရာနောက်တစ်ခုကတော့နော်ရှင်ဘီရင်နဲ့မင်းကြီးနဲ့သူ့ရဲ့အောက်မှာရှိတဲ့เนาะကျွန်နေတဲ့ဆက်ဆံတဲ့အကြောင်းအရာနောက်ဆုံးသောအချိန်ကာလမှာဘာတွေဖြစ်လဲဆိုတာပြောထားတဲ့အကြောင်းအရာနောက်တစ်ခုကတော့ဘုရားခင်ပေးအပ်ထားတဲ့စုဂျေစုနဲ့ပတ်သက်ပြီးသင်ပါကိုသုံးနေလဲဘယ်လိုပုံစံသုံးနေလဲဆိုတော့လက်ဘုရားကစစ်မယ်ဆိုတာပါလာတယ်ဟယ်လိုသင်ဒီတိုင်းပဲဒီလောကမှာဘုရားခင်ဒီတိုင်းထားတာမဟုတ်ဘူးသင်ထဲမှာစုဂျေစုထည့်ထားပြီးအဲ့ဒါနဲ့သက်ဆိုင်တဲ့အရာကိုလည်းဘုရားကစစ်ဆေးတယ်ဆိုတဲ့အရာကိုတွေ့ရပါတယ်ဒီထဲကမှကျွန်တော်သရိုသမီးနဲ့ဆိုင်တဲ့အရာဒီနေ့ပြောချင်တာဖြစ်ပါတယ်အဲ့တော့24မှာအခန်းကြီး24မှာပေါ်ပြခဲ့တဲ့နောက်ဆုံးသောချိန်ကာလနဲ့သက်ဆိုင်ပြီးဘာတွေဖြစ်မလဲဆိုတဲ့အရာကိုပေါ်ပြတဲ့အကြောင်းအရာအခု20ရှိတယ်အကြောင်းအရာ20ရှိတယ်ဒါလေးကိုဒီနေရာမှာခဏလေးကျွန်တော်ပြချင်တယ်ဆိုတော့အတူတူကဒီနေရာမှာကြည့်ရအောင်နော်အာကျမ်းစာတစ်ခုလုံးဖတ်ရင်တော့အချိန်ယူရပါလိမ့်မယ်ဆိုတော့ဒီနေရာမှာနော်အာထုတ်ထုတ်ပြီးတော့မှဆွဲထားတဲ့အရာလေးကိုအချက်20ကိုကျွန်တော်အတူကဒီနေရာမှာပေါ်ပြချင်တယ်နံပါတ်1နောက်ဆုံးသောအချိန်ကာလမှာဘာတွေဖြစ်လာမလဲအများသောသူတို့ကငါသည်ခရစ်တော်ဖြစ်၏ဟုဆိုလျက်ငါ၏အယောင်ကိုဆောင်၍ပေါ်လာသဖြင့်လူများတို့ကိုလှည့်ဖြားကြလိမ့်မယ်နံပါတ်1နံပါတ်2နောက်ခရစ်တော်အယောင်ဆောင်နေပေါ်လာမယ်နံပါတ်2သင်တို့သည်စစ်တိုက်ခြင်းကြောင်းကို၎င်းစစ်တိုက်အံ့သောသတင်းစကားကို၎င်းကြားကြလိမ့်မယ်ဒါတွေကကြားလာကြတာကြားနေပြီဟုတ်ပြီနော်နံပါတ်3လူတစ်မျိုးနဲ့တစ်မျိုးတစ်နိုင်ငံနဲ့တစ်နိုင်ငံရံဘက်ပြုတ်ကြလိမ့်မယ်ဒါကခုဖြစ်ပြက်နေတာเนาะမြင်နေရတယ်ရှင်ရှင်ရှားရှားဖြစ်နေတယ်နံပါတ်4အရက်ရက်တိုးနိုင်အစာခေါင်းပါခြင်းစစ်ဖြစ်ပြီဆိုရင်တော့အကုန်လုံးရက်တန်သွားတယ်เนาะဝင်ဟိုအာအသွင်းကုန်ထွက်ကုန်တွေအကုန်လုံးရက်သွားတယ်ဈေးတွေကြီးလာတယ်ကိုယ့်ရဲ့ဝင်ငွေနဲ့ ဝေရတဲ့ပမာဏမမြတော့ဘူးအစာရီခေါင်းပါလာတယ်ငတ်မော့လာတယ်ငါကာလနာများပြခြင်
း6
နော်ကာလနာများပြခြင်းခုဆိုရင်နော်ယောဂါတွေတစ်ခုပြီးတစ်ခုပေါ်လာတာမနေ့ကိုနော်လိုက်မနေ့လိုက်ပြီအောင်လို့လုပ်နေရတယ်နော်ယောဂါပေါ်များလုံးအားကြီးလို့ခက်တိမိကုန်ကြတာဗောနော်တယောက်ပြီးတယောက်နံပါတ်6မြေကြီးလှုပ်ခြင်းတို့ဒီဖြစ်ကြလိမ့်မည်နော်မြင်းကလေးအရန်လှုပ်လာလိမ့်မယ်ဟိုတလောတော်မှာမနေ့တနေ့အောင်မှာဒါစင်ကာပူနိုင်ငံနော်အင်ဒိုနီးရှားဘက်မှာကြီးကျယ်အာမြင်းကလေးလှုပ်ကြတယ်ဆိုတော့မြင်းကလေးလှုပ်တဲ့ဟာအချိန်ရွတ်ခဏနေကြကျွန်တော်ဖော်ပြပါမယ်ခုနှစ်ထိုကာလ၌လူများတို့ဒီတင်တို့ကိုညှင်းဆဲခြင်းအသေးသက်ခြင်းကိုခံစေခြင်းကအနှံကြလိမ့်မည်ယုံကြည်သူများအစင်သင်းဖြစ်ရလားနော်ညှင်းဆဲခြင်းခံရမယ်အသေးသက်ခြင်းခံဖို့ရတဲ့အနှံကြလိမ့်မယ်တဲ့ရှစ်ငါ၏နာမကြောင့်ခတ်သိမ်းသောလူမျိုးတို့ဒီတင်တို့ကိုမုန်းကြလိမ့်မည်လူတွေချစ်ဖို့ရတဲ့တိတ်မမျောနဲ့ညီကိုမောင်တို့ယုံကြည်သူဖြစ်တယ်ဆိုတော့လူမုန်းများလိမ့်မယ်နော်ကြိုပြောထားပြီသားကိုထိုကာလ၌အများသောသူတို့သည်ဖောက်ပြန်ခြင်းသို့ရောက်၍အချင်းချင်းတယောက်ကိုတယောက်အကြလိမ့်မည်အချင်းချင်းမုန်းကြလိမ့်မည်မိဘညီကိုမတို့မှအချင်းချင်းတော်မှမုန်းတီးလာတဲ့အရာတွေအမုန်းပွားလာမယ်30ပရိမိတ်စာပရောဖက်အများတို့သည်ပေါ်လာ၍လူများတို့ကိုလှည့်ဖျားကြလိမ့်မည်24ရက်အောက်ပိုင်းလေးမှာကြည့်မယ်ဆိုအဲ့မိတ်စာပရောဖက်တွေကAntichristပေါ်လာမယ်တကောနမိတ်လက္ခဏာတွေပြနိုင်တဲ့အရာတွေသူတို့ထဲမှာရှိကြလူတွေကယုံလွယ်ပြီးတော့မှသူတို့နောက်ကိုလိုက်ကြလိမ့်မယ်7မတရားသောအမှုတို့သည်အများပြသဖြင့်အများသောသူတို့၏ချစ်ချင်းမေတ္တာသည်ခေါင်းပါလိမ့်မည်စနစ်လူများအပေါင်းတို့သည်လူများအပေါင်းတို့ကတည်တည်ဖြစ်မည်အကြောင်းနိုင်ငံတော်နှင့်ရှင်သောအင်္ဂလိပ်တရားကိုလောကီနိုင်ငံအရရရှိသမျှတို့၌ဟောရလိမ့်မည်တို့ပြီးမှအဆုံးသည်ဖြစ်လက်တယ်ဟာလေလုယာဒါတကယ်ပဲခွန်အားရစေကောင်းတယ်အများကြီးထဲမှာပါအဲ့ဒါတခုကတော်တော်လေးခွန်အားရဖို့ကောင်းတယ်အင်္ဂလိပ်တရားကလည်းကျေပြန်အောင်မယ်ကြီးစွာသောရည်သိမ်းခြင်းဖြစ်အောင်မယ်ဟာလေလုယာနောက်ဆုံးသောကာလမှာနော်စာရန်ဘက်ကနေတော့နီးမျိုးစုံသူကအပြင်းထန်ကြိုးစားဆိုတစ်ဖက်မှာလည်းပဲဝိညာဉ်တော်အဖြစ်ကြီးစွာသောရည်သိမ်းခြင်းပြရတယ်လို့မှာဟာလေလုယာ7ပရောဖက်ဒန်ယေလဟောသည့်အတိုင်းဖြစ်စည်းတတ်သောယွန်းရှားပွေသောအရာသည်တန်ရှင်းသောအယက်ဌာန၌စိုက်နေသည်ကိုသင်တို့သည်မြင်လျင်ကျမ်းစာကိုကြည်တော်သူသည်နားလည်ပါစေနော်ခုနှစ်နှစ်ခွဲခုနှစ်နှစ်တာကာလဣသရေလနိုင်ငံနဲ့ပြင်ရင်ပြုထားတဲ့စာချုပ်တွေကိုဖျက်သိမ်းပြီးတော့မှ3နှစ်ခွဲမှာဝင်လာပြီးတော့မှနော်အန်တီခရစ်ကဘိမှန်တော်တိဆောက်တဲ့နေရာမှာသူရဲ့ရုပ်တုကိုတည်ထောင်မယ်ဆိုတော့ဒီအကိစ္စနဲ့ပတ်သက်တာဒါကတော့ဒီနေရာမှာအကျတော့မပြောတော့ဘူးအဲ့ဒါ၄လာလိမ့်မယ်နောက်ဆက်လေးကဘာဦးမှာစာ၍ယခုတိုင်အောင်မဖြစ်စဖူးနောင်၌လည်းမဖြစ်လက်တန့်တော့ကြီးစွာသောဒုက္ခသည် tribulation လို့ပြောပါတယ်ကြီးစွာသောဒုက္ခဆင်းရဲခြင်းထိုကာလ၌ဖြစ်လိမ့်မည်နော်အခုကျွန်တော်တို့ဒီအရာတွေကိုစပြီးတွေ့ကြုံနေရပြီထိုကာလဤနော်ငယ်အခန်းကြီးနောက်ထပ်15နံပါတ်15ထိုကာလဤစင်ဒုက္ခဆင်းရဲခြင်းနောက်ရုပ်ခနဲနေသည်မိုက်လိမ့်မည်အလင်းပြောက်သွားမယ်16လသည်အရာကိုမပေးစခွန်ကျေတို့သည်ကောင်းကင်မှာကြလိမ့်မည်ကြီးစွာသောနော်ဥက္ကာပြန်နေဥက္ကာခဲတွေဝင်လာလိမ့်မယ်နော်အခုလည်းမြင်နေရပြီနော်အခုလည်းတွေ့နေကြပြီအခုအနည်းဆုံးဥက္ကာခဲတလုံးရောက်လဲရောက်လာမဲ့အရေးကို NASA အဖွဲ့တွေကဖြေရှင်းဖို့စူးစမ်းနေကြတယ်။နောက်18တောင်းငင်တကိုးတို့သည်တုံလှုပ်ကြလိမ့်မည်။တခြားဂျိုးတွေပါလှုပ်ရှားခြင်းရှိလာမယ်။19ထိုခါလူသားဤနမိတ်လက္ခဏာသည်ကောင်းကင်၌ထင်ရှားလိမ့်မည်။မြေကြီးပေါ်မှလူများပေါင်းတို့သည်ငိုကြွေးမြည်တမ်းကြ၍လူသားသည်ကြီးစွာသောဘုံတကိုးအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီး၍ကြွလာတော်မူသည်ကိုသင်တို့သည်မြင်ရကြလိမ့်မည်။20လူသားသည်မိမိတမန်တို့ကိုစေလွှတ်၍တပိုးခရာကိုပြင်းစွာမှုတ်စေတော်မူသည်ဖြင့်လူတို့သည်ရွေးချယ်တော်မူသောသူတို့ကိုအရက်လေးမျက်နှာကောင်းကင်အောက်ထပ်ဝင်းခြင်းမှခေါ်၍စေုံကြလက်တံ rapture ချီဆောင်ခြင်းရောက်လာပါလိမ့်မယ်ဆိုတော့ဒီအရာတွေတစ်ခုပြီးတစ်ခုဖြစ်လာမှာကြိုတင်ပြီးတော့မှပြောထားပြီးသားအဲ့တိုင်းပဲတစ်ခုပြီးတစ်ခုဖြစ်လာတယ်အဲ့တော့နော်ခုနကကြီးစွာသောမြင်းကလေးလှုပ်မယ်ဆိုတဲ့အရာလေးနဲ့ပတ်သက်ပြီးတော့မှတခြားအရာတွေအများကြီးခုမြင်နေရတော့လေမြင်းကလေးကြတော့တိတ်ပြီးတော့မှလူတွေကသိမသိကြအောင်အဲ့ဒါကျွန်တော်နည်းနည်းလေးဒီနေရာမှာအာတေးချလေးကျွန်တော်လေ့လာပြီးတော့မှ record လုပ်ထားတဲ့အရာလေးရှိတယ်เนาะဒီနေရာမှာပေါ်ပြချင်တယ်ကဘာသမိုင်းမှာငလင်လှုပ်ခဲ့တဲ့အချိန်ရွေတက်တယ်ကြည့်အောင်စက်ခွန် AD ကနေပြီးတော့မှ8 BC เนาะ1680ကနေစပါတယ်ဒါပေမဲ့ကျွန်တော်က AD ကနေပဲယူပါတယ်စက်ခွန် AD ကနေပြီးတော့မှ893 AD ထိစုစုပေါင်း890ဝန်းကျင်လောက်ကြာလိမ့်မယ်เนาะနှစ်900လောက်နှစ်900လုံးလုံးမှာငလင်လှုပ်ခဲ့တဲ့အချိန်ကြီးအတွက်ကစုစုပေါင်း16ချိန်ပဲရှိတယ်16ချိန်ပဲရှိတယ်နှစ်900အတွင်းမှာနောက်1100เนาะနှစ်17ရာစုကနေပြီးတော့18ရာစုเนาะ1800 ADT က81ချိန်เนาะနှစ်ပေါင်း900အတွင်းမှာ81ချိန်လှုပ်တယ်စဉ်းစားကြည့်เนาะ900မှာ16ချိန်ပဲလှုပ်ခဲ့တာအခုနှစ်900အတွင်းမှာ81ချိန်လှုပ်ပြီနောက်19ရာစုရောက်လာတယ်19ရာစုတစ်နှစ်လုံးကိုเนาะ19ရာစုတစ်ခုလုံးကိုကြည့်ရကမှာ100ရာရှိတယ်အဲ့တော့100ရာအတွင်းမှာစုစုပေါင်းလှုပ်ခဲ့တဲ့အချိန်ရေအတွက်ကတော့ 59ကျင်းရှိတယ်ဘယ်ရက်ဘယ်ချိန်ဘယ်နာမှာပနေရမှာเนาะ register ဘလောက် scale နဲ့လှုပ်သွားတယ်ဆိုတာ record အကုန်ပြေဝါရှိပါတယ်ဒါကိုကျွန်တော်ကတို့ချုပ်ပြီးတော့မှအကျဉ်းချုပ်ပြီးယူလိုက်တာဖြစ်တယ်19ရာစုနှစ်တရာအတွင်းမှာ59ကျင်းလှုပ်လာခဲ့တယ်ခုနနှစ်ခုနှစ်ရာအတွင်းမှာ81ကျင်းအခုနှစ်တရာအတွင်းမှာပဲ59ကျင်းဖြစ်သွားပြီအဲ့တော့20ရာစုရောက်လာပြီ1900တခုနှစ်ကနေပြီးတော့1920 10နှစ်အတွင်းမှာကိုစုစုပေါင်း51ကျင်းကြည့်နော်ရှိမှနှစ်တရာလှုပ်ခဲ့တဲ့အချိန်ရေအတွက်ကို10နှစ်အတွင်းမှာမှီသွားပြီ10နှစ်အတွင်းမှာ51ကျင်း1921ကနေပြီးတော့1940 20အတွင်းမှာ65ကျင်း1941ကနေ1960 20အတွင်းမှာစုစုပေါင်း82ကျင်းပို့ပြီးတော့မှစိတ်လာတဲ့အချိန်ရေအတွက်ကပို့ပြီးများလာတယ်1961ကနေ1980 20အတွင်းမှာ84ကျင်းအချိန်အတွက်များလာတယ်1981ကနေပြီးတော့2000ပြည့်တဲ့နှစ်မှာ20 20အတွင်းမှာ106ကျင်းပိုပြီးရကြော်သွားပြီပိုပြီးစိတ်လာတယ်အဲ့တော့ဒီခုနှစ်တည်းကြည်လိုက်ရင်20ရာစုမှာလှုပ်ခဲ့တဲ့နှစ်တရာအတွင်းမှာလှုပ်ခဲ့တဲ့အချိန်ရေတွက်ကစုစုပေါင်း388ချိန်ရှိပါတယ်ဒါဆို19ရာစုတုန်းကလှုပ်ခဲ့တဲ့နှစ်တရာအတွင်းလှုပ်ခဲ့တာကစုစုပေါင်း59ချိန်ပဲရှိတာအခုနှစ်တရာအတွင်း20ရာစုရောက်လာတဲ့ချိန်မှာ388ချိန်လှုပ်ခဲ့တဲ့အရာကိုကြည်လိုက်တော့နော်78ကလည်း19ရာစုနဲ့20ရာစုကြားမှာဘယ်လောက်တောင်กว่าသွားလဲဆို 6.5 ဆပိုများလာတယ်ငလင်လှုပ်တဲ့နှုံထားကကဲအခု21ရာစုကိုရောက်လာပြီ2000ကနေတော့မှ2010 10နှစ်အတွင်းမှာကိုစုစုပေါင်း339ချိန်ဝါဒီအရင်အတွက်ကတော်တော်များပါတယ်10နှစ်အတွင်းမှာကိုလှုပ်တဲ့အရင်အတွက်များလာတယ်2017ကနေတော့2020အထိစုစုပေါင်း345ကျင်း10နှစ်တာအချိန်ကာလဆိုတော့နှစ်20ပဲရှိသေးတယ်စုစုပေါင်း634ကျင်းလှုပ်ပြီးသွားပြီ21ရာစုမှာဆိုတော့အခုနောက်က20ရာစုတုန်းကလှုပ်ခဲ့တဲ့ပမာဏထက်ကျော်သွားပြီနှစ်ဆလောက်ကျော်သွားပြီနှစ်20ပဲရှိသေးတယ်နှစ်တရာတော့မဟုတ်သေးဘူးနှစ်20ပဲရှိသေးတယ်ဆိုတော့ကဘာကြီးကပို့ပြီးတော့မှလှုပ်ရှားမှုများလာပြီနောက်ဆုံးမှကဘာဖခင်ကပြောထားပြီးသားဒီကဘာမြေကြီးကအကုန်လုံးရွေးရော်ပျောက်ကွယ်သွားမယ်တဲ့ပျက်စီးသွားမယ်ဆိုတော့ချက်တော်ကြီးကိုမှမှများအခုနောက်ဆုံးတော့အချိန်ကာလတင်းနေထိုင်တဲ့နေရာတင်းနေထိုင်တဲ့ကမ္ဘာမြေကြီးဘုရားခင်ဖြတ်စီးပြီးတော့မှကောင်းကင်တင်မြေကြီးတဲ့ကိုသူပေးဖို့ပြင်ဆင်တော့မယ်အဲ့တော့အခုချက်တော်ညီကောင်မှာတင်ပိုင်ထားတဲ့အခုဝယ်ထားတဲ့အသစ်ချက်ချုပ်ကားလေးနော်မီးလောင်တဲ့ထဲပျက်စီးတဲ့ထဲပါမှာမပူနဲ့တင်ဝယ်ထားတဲ့တိုက်ခန်းအော်အခုမှတေးချ renovation လုပ်ဖို့ရင်ခုန်စိတ်လှုပ်ရှားစွာနဲ့ renovation လုပ်မဲ့အဖွဲ့ရှိသလို renovation လုပ်ပြီးသွားပြီးတော့မှချိန်နဲ့ကိုအိမ်တဲ့ဝင်အရန်ချိန်နဲ့နေအဲ့အိမ်ကြီးလေးပဲမီးလောင်မှာပျက်စီးမှာလောကမှာရှိသမျှအားလုံးတင်ပိုင်ဆိုင်တဲ့ငွေချေးအခုတော့မြင်နေရတယ်လေမီးရှို့ခံရတာအကုန်ပါသွားတာနဲတာမဟုတ်ဘူးဆိုတော့ညီကောင်မောင်မတို့တင်ပိုင်ဆိုင်တဲ့ဥစ္စာပစ္စည်းပေါ်မှာအရန်သာရမနေနဲ့အရန်ပျော်မနေနဲ့အဲ့ဒါအားလုံးဘုရားခင်ဖယ်ပစ်လိုက်မှာဘုရားခင်တောက်ပစ်လိုက်မှာဒါဆိုတင်မှာဘာကြံခဲ့မလဲအဲ့ဒါမရှိတော့ဆိုတင်မှာဘာကြံခဲ့မလဲသာရကာလအတိုင်းအောင်ပါသွားမယ်အရာလေးတော့ရှိဖို့လိုအပ်တယ်ဟာလေလုယာအာမင်ဒီထက်မှယေရှုခရစ်တော်မြည်ဆန်းတဲ့ညီကောင်မောင်များရှိရင်တင့်တို့အချိန်မရှိတော့ဘူးကျွန်တော်တို့အချိန်မရှိတော့ညီကောင်မောင်များတို့ဒီချိန်မှာကေတင်ရှင်ယေရှုခရစ်တော်သင်ရသွားပွင့်တော့အရင်ရည်ကြီးတယ်။ဒီလောကမှာမြင်နေတဲ့အရာအကုန်လုံးရွေ့ရော့ပျောက်ွယ်သွားမှာ။ဒါပေမဲ့ဘယ်တော့မှမပျောက်ွယ်နိုင်တဲ့အရာရှိအဲ့ဒါကတော့ဘုရားခင်ပေးတဲ့ vartheta အသက်ဖြစ်တယ်။ hallelujah ဒီနေ့မှာ vartheta အသက်ကိုသင်ရသွားပွင့်တော့အရင်ရည်ကြီးပါတယ်။ amen အဲ့တော့ဒီလိုမျိုးအချိန်ကာလတွေနဲ့ဒီလိုမျိုးဟာမြင်ကလေးလှုပ်တာတွေစပွဲဖြစ်တာတွေဒါတွေကရှေ့မှာလည်းပဲအများကြီးပြောခဲ့ကြတော့လေလူတွေကခရိယန်ယုံကြည်သူတွေပါအပါဝင်ခပ်ပေါ့ပေါ့ထားတယ်။အော်ဒါတွေကတော့ပြောနေတာပဲပြီးကြငြိမ်သွားမှာနော်ချီဆောင်ချင်းလာမယ်ချီဆောင်ချင်းလာမယ်ပြောခဲ့တာဆရာကြီးကနင်းတာမဟုတ်လေခက်ဆက်ဆက်ကဆရာကြီးကပြောခဲ့တာတမန်တော်တွေကစပြီးတော့မှမကြခင်ကြွလာတော့မယ်သူတို့ခင်မှလည်းမကြွလာဘူးနောက်တက်တစ်ခေတ်ရောက်လာပြီမကြခင်ကြွလာတော့မကြွလာသေးဘူးအဲ့တော့ယုံကြည်သူတွေကသွေးအေးလာတယ်ဩဒါတွေဖြစ်လဲပဲဩနောက်ထပ်ငါတို့လှုပ်ဆက်ရှိရလှုပ်သွားမယ်ဘုရားခင်ဘယ်ချိန်ကြွလာမှမသိဘူးလာမှလည်းမဟုတ်ပါဘူးလာဖို့လည်းမမြင်ပါဘူးတချို့ကလည်းထင်ကောင်းထင်လိမ့်မယ်ကျန်းစာတစ်ချက်မှအဲ့လိုလှောင်ပြောင်တဲ့သူတွေကိုရေးထားတာရှိတယ်နှစ်ပေအခန်းကြီး3အငယ်3ကနေ4မှာဖတ်ရအောင်ရှေဦးစွာတိမတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရပြုတ်တတ်သောသူတို့သည်မိမိတို့တတ်မှတ်ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာမည်ဟူသောဂတိတော်သည်အဘယ်မှာရှိသနည်းဘိုးဘေးများအိပ်ပျော်သည့်နောက်ခတ်သိမ်းသောအရာတို့သည်ဖန်ဆင်းစကဲ့ဖန်ဆင်းစကဖြစ်တဲ့သို့ဖြစ်မြဲဖြစ်ကြလိမ့်မည်။ဩအေးစေးပါဒါတွေလှုပ်ရှားပြီးရင်အာစပွဲတွေပြီးသွားရင်ဩခဏနေကြငြိမ်သက်သွားမှာပြီးရင်ကိုယ်တွေလှုပ်ရှားရှိရလှုပ်ပြီးတော့ခြေဆောင်ကျန်လည်းလာမှာမဟုတ်ပါဘူးဆိုပြီးတော့မှဘုရားခင်ဘယ်ရောက်နေလဲဘုရားခင်ဘာမှလည်းလာမှာမဟုတ်ပါဘူးဆိုပြီးပော့ပော့တန်တန်လှောင်ပြောင်တဲ့အရာတွေရှိပါတယ်ခြေတော်ညီကောင်မတို့ဒီနေ့ခရစ်တော်ကြွလာမယ့်အရာကိုကျွန်တော်တို့ရဲ့ရှေ့မှာရှိတဲ့ဘိုးဘီးပြည်ပြည်မှာရှိတဲ့ဆရာတွေဝိညာဉ်ရေးကကောင်းဆောင်နေဝင်းကဟောပြောခဲ့ကြတယ် အခုချိန်ထိတိုင်အောင်ဝင်ကဟောပြောနေရတော့ပဲလာမယ့်ချိန်ကိုကျွန်တော်တို့မသိရဘူးဘုရားသခင်တပါးပဲသိတယ်ဒါပေမဲ့ဒီလိုဝင်ကနေရချင်းကြောင်းရင်ကဘာကြောင့်လဲကျွန်တော်ရဲ့အသက်တာကိုပြင်ဆင်တက်ဖို့ရန်တည်းဖြစ်ပါတယ်ဘုရားသခင် delay ဖြစ်တယ်သူလာဖို့ရန်အတွက်နှောင့်နှေးနေတာဘာကြောင့်လဲလို့ကျွန်တော်စဉ်းစားစရာရှိတယ်ဆိုတော့ကျမ်းစာထဲမှာဘုရားသခင်ကနော်ဒီလိုမျိုးကြီးမားတဲ့ဒုက္ခဆင်းရဲခြင်းတွေရောက်လာပြီးတဲ့အခါမှာချီဆောင်ခြင်းလာမယ်ဆိုတော့ဂျင်းတီဆိုတာပြောထားတယ်။နော်အင်္ဂလိပ်စကားလုံးမှာ rapture ဆိုတဲ့အရာကချီဆောင်သိမ်းဆဲခြင်းတရားကိုတိုက်ရိုက်ချမ်းစာထဲမှာတော့မတွေ့ရဘူး။ဆိုတော့ rapture ရဲ့ Greek စကားလုံးကဘာလဲဆိုရင် harpazo လို့ခေါ်တယ်။ပြောကြည့်ပါ harpazo ။ harpazo လို့ခေါ်တဲ့အရာက catch up season away catching away နော်သိမ်းဆဲလိုက်တာရုတ်တရက်လာပြီးဖမ်းယူလိုက်တာရုတ်တရက်လာပြီးတော့မှကောက်ယူလိုက်တာရုတ်တရက်လာပြီးတော့မှเนาะသိမ်းဆဲလိုက်တာဒါကိုပြောချင်းဖြစ်တယ်ဆိုတော့ harpa ဆိုရဲ့အနက်တိတ်ပဲကဖိယားသခင်ဒီကျွန်တော်တို့အသင်းတော်ယုံကြည်သူများကိုဖိယားခရစ်တော်ရဲ့သတို့သမီးကိုယုတ်ချင်းခဏလေးအတွင်းမှာတစ်ခဏလေးအတွင်းမှာဖြတ်ခနဲเนาะရုတ်တရက်သိမ်းဆဲဖွင့်အတွက်သူပြင်ဆင်နေပါတယ်ဒါကြောင့်ဘယ်ချိန်ပါသွားမလဲမသိရအတွက်ကြောင့်အစဉ်သင့်ပြန်ဖို့ရတဲ့အရန်ရေးကြည့်တယ်။ရန်တပေခန်းကြီးသုံးအငယ်ရှစ်မှာဒါလေးကအရေးကြီးပါတယ်ဒါလေးဖတ်ရအောင်။ချစ်သူတို့သာရဖျားမှာကာလတရက်သည်အနှစ်တစ်ထောင်ကဲသို့၎င်းအနှစ်တစ်ထောင်သည်တရက်ကဲသို့၎င်းဖြစ်သည်အရာတစ်ခုကိုမမေ့လျော့ကြနဲ့။ခရစ်တော်ပြန်ကြွလာချိန်နှီးတယ်လို့မင်းတို့ထင်နေဆိုရင်တရက်ကခရစ်တော်ရှိမှာဘုရားသခင်ရှိမှာတရက်ကနှစ်ကာလတစ်ထောင်နှစ်ကာလတစ်ထောင်ကတရက်ကဲသို့ဖြစ်တယ်ဒါလေးတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်။အရင်စိတ်ဝင်စားဖို့ကောင်းတယ်။ကျွန်တော်တို့ရဲ့မြင်နေတဲ့အချိန်ကာလကျွန်တော်တို့သိတဲ့အချိန်ကာလရဲ့အပြင်ဘက်မှာဘုရားသခင်ကရှိနေတယ်။ဒါလေးသိချာနားတော်မှာအရေးကြီးပါတယ်။ကျွန်တော်တို့ပိုင်ဆိုင်ထားတဲ့အချိန်ကာလကျွန်တော်တို့ရဲ့ကဘာပေါ်မှာဘုရားသခင်ပြင်ဆင်ထားတဲ့အချိန်ကာလရဲ့အပြင်ဘက်မှာဘုရားသခင်ကရှိတယ်။ဘာကြောင့်လဲသူကအချိန်ကိုဖန်ဆင်းတော်ဘုရားဖြစ်တယ်။ဘုရားကကျွန်တော်တို့ရဲ့အချိန်ကာလနဲ့တွားပြီးကန့်သက်ထားလို့မရဘူး။တွားပြီးတော့မှနော်သူ့ကိုထိတ်ချုပ်ထားလို့မရဘူးဘုရားသခင်ကအချိန်ရဲ့အပြင်မှာသူကရှိနေတာဖြစ်တယ်အဲ့တော့ဒီဘုရားသခင်ကဒီအချိန်ကာလကိုစီရင်ပြုတ်ပြင်တော့ဘုရားဖြစ်တည်နေအညီလူရဲ့အချိန်ကာလနဲ့ဘုရားကိုသတ်မှတ်ထားလို့မရတဲ့ကြောင့်ဘုရားသခင်အတွက်နော်သူ့အတွက်အချိန်ကလူရဲ့အချိန်ကဘာမှမဟုတ်ဘူးဒါကြောင့်ဘုရားသခင်ရဲ့တရက်ကလူရဲ့အချိန်ကာလနဲ့တွက်မယ်ဆိုနှစ်တစ်ထောင်လောက်ရှိတယ်ဆိုတော့လေတတိမမေ့ရောင်းနဲ့နော်လို့ရှင်ပေတရုကဒီနေရာမှာပြောနေတာဖြစ်တယ်ဒါကြောင့်ကျမ်းစာထဲမှာကြည့်မယ်ဆိုရင်ရှင်ယောဟန်ဩဝါဒစာဆောင်ထဲမှာအမြဲတမ်းယေရှုခရစ်တော်ဘုရားကသူ့ကိုယ်သူမိတ်ဆက်တဲ့ခါမှာအမြဲတမ်းသူကလေ present tense နဲ့ပဲမိတ်ဆက်တယ်။ I am the resurrection and the life ငါသည်ရှင်ပြန်ထမြောက်အကြောင်းအသက်ရှင်ရာအကြောင်းဖြစ်တယ်အသက်ဖြစ်တယ်။ I am the door ငါကတကားဝါဖြစ်တယ်။ I am the good shepherd ငါကကောင်းသောသူထင်ဖြစ်တယ်။ငါကလမ်းခီးသမားတရားအသက်ဖြစ်တယ်။ I am လို့ပဲအမြဲတမ်းသုံးတယ်။ I was လို့သူမသုံးဘူး။I will be ငါတနေ့ကျရင်ဖြစ်မှာဖြစ်လာပါလိမ့်မယ်လို့လည်းမသုံးတော့ဘူးအမြဲတည်းဘယ်ချိန်ခေတ်ကာလမှာပဲဖြစ်ဖြစ်ခရစ်တော်သည်ထိုခေတ်ကာလမှာအသက်ရှင်သောယုံကြည်သူများအတွက်လူသားများအတွက်အမြဲတမ်း present tense ဖြစ်တယ် hallelujah မျက်မှောက်ကာလမှာအမြဲတည်းအသက်ရှင်ပြောမှာနော်ချိတ်ဆက်နေတော်ဘုရားဖြစ်တယ်ဒါကြောင့်ဘုရားသခင်ကိုကျွန်တော်တို့ကအတိတ်ကာလမှာထားခဲ့လို့မရသလိုနောက်တစ်ချိန်ကျမှဘုရားသခင်နဲ့ဆုံတွေ့မှာပဲလို့အဝေးမှာအနာဂတ်ကာလမှာလည်းပဲသူ့ကိုထည့်ထားလို့မရဘူးဘုရားသခင်ကမနေ့ယနေ့နောက်ကလည်းအစဉ်မြဲပြောင်းလဲတော်မူခြင်းမရှိဘဲနဲ့အစဉ်မြဲအသက်ရှင်နေတော်ဘုရားဖြစ်တယ်နေ့တိုင်းမှာသင်ကိုစကားပြောနိုင်တယ်နေ့တိုင်းမှာသင်အသက်တော်မှာဘုရားကအလွတ်လုံနိုင်တယ် hallelujah အမြဲတမ်းသူက present tense နဲ့ပဲသူ့ကိုသူအမြဲတမ်းမိတ်ဆက်လေးရှိတယ်ရှင်ယောခရစ်ဝင်ခန်းကြီး7မှာဘာတွေ့ရလဲဆိုတော့ယေရှုခရစ်တော်ကသူချစ်တဲ့လာဇရုတည်တော့အဲ့ဒီရှိတဲ့နေရာကိုသူရောက်လာတော့လာဇရုရဲ့အမဖြစ်တဲ့မာသကယေရှုခရစ်တော်ကိုပြောတယ်ကိုတော်ရှိခဲ့လျင် you have been here ကိုတော်ဒီနေရာမှာရှိခဲ့တယ်ဆိုရင်ねကျမရဲ့မောင်ပြီမှာမဟုတ်ဘူးဒါဆိုမာသရဲ့စိတ်ထဲမှာဘာကိုယေရှုခရစ်တော်ကိုသတ်မှတ်လိုက်လဲယေရှုခရစ်တော်ကသူတို့နဲ့အတူများရှိခဲ့တယ်ဆိုရင်အတိတ်ကာလမှာရှိခဲ့တယ်ဆိုရင်ဒီလိုမျိုးပြဿနာတွေဒီလိုတည်ဆုံးခြင်းဆိုတာရောက်လာမှာမဟုတ်ဘူးအခုတော့တည်သွားပြီကိုတော့ဘယ်လိုလုပ်မလဲခရစ်တော်ကိုအတိတ်ကာလထဲမှာထည့်ထားတယ်ယေရှုခရစ်တော်ဘာပြောလဲငါသည်ထမြောက်ခြင်းကြောင့်အသက်ရှင်ခြင်းကြောင့်ဖြစ်တယ်တဲ့ငါကိုယုံကြည်သောသူသည်တည်လွန်တော်လဲရှင်နေမြင်မင်းယုံသလားတဲ့အဲ့တော့မာသကဘာထပ်ပြောလဲအော်ကျမရဲ့မောင်မတည်ဘူးဆိုရင်တော့ကျမမောင်ရှင်လိမ့်မယ်ဆိုတော့ဟုတ်ပါလိမ့်မယ်တစ်ချိန်ကြာရင်နောက်ဆုံးတော့အချိန်ကာလကြာရင်ထမြောက်တဲ့အချိန်မှာကျမမောင်လည်းထမြောက်မှာပေါ့ဘာဖြစ်ပြန်တာလဲယခုမျက်မှောက်ကာလအတွက်မယုံကြည်နိုင်ဘူးတစ်ချိန်ကြာရင်တော့အနာဂတ်ကြာရင်တော့သူပြန်ပြီးရှင်ပြန်ထမြောက်ပါလိမ့်မယ်လို့ပဲအနာဂတ်နဲ့ဆိုင်တဲ့ຢာပေါ်မှာပဲယုံကြည်တယ် ချက်သားကြီးကိုမှတော့တရားဒီကျွန်တော်တို့အင်မတန်အရေးကြီးပါတယ်ယုံကြည်သူတော်တော်များများကအတိတ်ကာလမှာပြုခဲ့တဲ့ခရစ်တော်ရဲ့ပြုခြင်းရာကိုယုံကြည်ကြတယ်အနာဂတ်ကာလမှာလည်းပဲအော်ငါတို့ကိုခရစ်တော်ချီဆောင်သိမ်းဆဲမယ်ကောင်းကင်ဘုံမှာဘုရားသခင်နဲ့တွေ့ရမယ်အာငါတို့ရဲ့ချီရတဲ့မိသားစုနဲ့ကောင်းနိုင်ငံမှာရှင်လန်းဝမ်းမြောက်စွာတွေ့ရမယ်ဒါကိုယုံကြည်နိုင်တယ်ဒါပေမဲ့အခုမျက်မှောက်ကာလမှာယခုဒီနေ့မှာတင့်ကိုဘုရားကအလုလုနိုင်တယ်တိုးထိနိုင်တယ်ပြုတ်ပြင်ပေးနိုင်တယ်ဆိုတာကိုကျွန်တော်တို့ကမယုံကြည်နိုင်ကြပြန်ဘူးဟယ်လိုညီကောင်မတို့အတိတ်ကာလမှာအိုးခရစ်တော်ကတပည့်တော်တွေဘုံမှာတကိုးဘိတ်သိက်ကိုပေးပြီးတော့မှအသင်းတော်ကိုကြီးမားစွာတိုးပွားစေတယ်လူမြောက်များစွာတရက်ထက်မှလူ3000လူ5000ပြောင်းလဲတဲ့ဝိညာဉ်ရိတ်သိမ်းပွဲကြီးကိုလှုပ်တယ်လို့တော့ယုံကြည်ခဲ့တယ်ဒါပေမဲ့အခုမျက်မှောက်ကာလမှာမယုံကြည်ကြဘူးဟယ်လိုအရင်ကာလတုန်းကဓမ္မဟောင်းကာလဓမ္မသစ်ကာလတမန်တော်တွေခေတ်ကာလကစုကျေးစုတွေနဲ့အစီခံပြီးတော့မှလူမြောက်များစွာကိုနမိတ်လက္ခဏာတကိုးနဲ့နော်တည်တော်သူကိုပင်လင်းပြန်လဲရှင်းပြန်ထမြောက်စေတဲ့နမိတ်လက္ခဏာတကိုးတွေနဲ့အမှုဆောင်ခဲ့တယ်ဆိုတော့ကိုတော့ယုံကြည်ပြီးတော့မှအခုမျက်မှောက်ကာလအတွက်ယုံကြည်သူတွေကမယုံကြည်နိုင်ဘူးတချိန်ကျရင်တော့ဖြစ်ပါလိမ့်မယ်ဘုရားသခင်ချီဆောင်သိမ်းဆဲပြီးသွားရင်အတိတ်ကာလမှာလည်းဘုရားသခင်လုပ်ခဲ့ပါတယ်ဒါပေမဲ့အခုဒီနေရာမှာတင့်အားဖြင့်ဘုရားသခင်ဒီလူမြောက်များစွာကိုပြောင်းလဲစေမယ်နာမချမ်းသောသူတွေကိုချမ်းသာစေမယ်အိုးတကယ်ကြီးမားစွာရိတ်သိမ်းခြင်းလုံနိုင်နေဆိုတဲ့အရာကိုတော့မယုံကြည်ကြတော့ဘူးစုကျေးစုဆိုတာကတမန်တော်ဝိတ္ထုထဲမှာပဲရှိတော့တဲ့သဘောအခုစုကျေးစုတွေလူတွေလက်မခံဘူးအချောင်းဘာစကားရှိရဆိုတာလက်မခံဘူးဝိညာဉ်တော်ရဲ့ဘာသာစကားရှိရဆိုတာလက်မခံဘူးစုကျေးစုတွေနဲ့ဖျားအသုံးပြဆိုတာလည်းလက်မခံနိုင်ဘူးညီကောင်မတို့အတိတ်ကာလမှာပဲခရစ်တော်ကိုမထည့်ထားနဲ့အနာဂတ်ကာလအတွက်ပဲခရစ်တော်ကိုယုံကြည်ဖို့သင်မပြင်ဆင်နဲ့ယခုမျက်မှောက်ကာလမှာခရစ်တော်ကယနေ့မှပဲသင်ကိုတူတီပြောင်းလဲပေးနိုင်တော်ဖျားဖြစ်တယ်ဟာလေလုယဖျားနာမတော်ဘုန်းကြီးပါစေဖျားခင်အရန်ချစ်ဖို့ကောင်းတဲ့ဖျားဖြစ်တယ်ဟာလေလုယဟာလေလုယအဲ့တော့ခုနကနှစ်ပေခန်းကြီးသုံးအငယ်ရှစ်မှာဘုရားသခင်ရဲ့တရက်ကလူတွေရဲ့ဘုရားသခင်ရှိမှာတရက်ကနှစ်တထောင်ကဲသူဖြစ်တယ်လူတွေရဲ့နှစ်တထောင်တရက်ကဲသူဘုရားသခင်ရှိမှာတရက်ကဲသူဖြစ်တယ်ဆိုတဲ့စကားလေးရှိတယ်ဆိုတော့အငယ်၉ကိုကျွန်တော်တို့ဖတ်ကြည့်အောင်နှစ်ပေခန်းကြီးသုံးအငယ်၉ကိုဒီနေရာမှာဖတ်ချင်ပါတယ်လူချို့တို့သည်နှီးချင်းကိုမှတ်တည်တိုင်းထရဘုရားသည်ဂတိတော်အရာမှာနှီးတော်မမူငါတို့တွင်အဘယ်သူမျှမပြတ်စည်းစေပဲရှိသမျှတို့သည်နောင်တရစေခြင်းကအလိုတော်ရှိ၍ငါတို့ကိုသီးခံတော်မူ၏ဟာခရစ်တော်ကဒီလောက်အခြေအနေတွေဖြစ်လာတာကိုပြန်မကြွလာဘဲနဲ့ဘာကြောင့်ကြာနေတာလဲ delay ဖြစ်နေတာလဲလို့သင်မေးမယ်ဆိုရင်သင်ကိုရမ်းချစ်လို့ကျွန်တော်အရမ်းချစ်လို့ hallelujah နောင်တနဲ့သူပဲလှည့်လာမယ့်အချိန်ဘယ်တော့များလှည့်လာမလဲငါချီဆောင်ခြင်းနောက်မှာ तू လှည့်လာရင်နောက်ကျသွားပြီအဲ့တော့ तू နောင်တနဲ့ပြန်လှည့်လာဖို့အတွက်ဆိုပြီးတော့မှသီးခံသောစိတ်နဲ့သီးခံသောစိတ်နဲ့တင့်ကိုချစ်ပြီးတော့မှ hallelujah နောင်တရစေခြင်းကဒီနေရာမှာဘာတွေ့ရလဲဆိုတော့ရှိသမျှတို့သည်နောင်တရစေခြင်းအလိုတော်ရှိ၍ပြောကြည့်ပါအောင်ရှိသမျှတို့သည်လူတိုင်းအလုံးကကယ်တင်ခြင်းရဖို့ဘုရားခင်လိုတော်ရှိပါတယ်ထိုရာကဘုရားရဲ့နှလုံးသားဖြစ်တယ်ဘသူကိုမှငရေထဲမှာကြပြီးတော့မှထာရကာလာတာဒုက္ခဆင်းခြင်းရောက်ဖို့ဘုရားကအလိုတော်မရှိဘူး။ဒါကြောင့်လူတိုင်းကယ်တင်ခြင်းရဖို့အတွက်တဏှိုင်သမျှတဏှိုင်သမျှအချိန်ကိုစွဲပြီးတော့မှစောင့်နေတာဒါပေမဲ့ဘုရားကဂတိရှိတယ်ငါပြန်ကြွလာမယ်ဆိုဂတိရှိတယ်ဟာလေလုယာဂတိတော်ရမှာဘုရားကဘယ်တော့မှမနေဘူးတဲ့ကျွန်တော်အနေနဲ့ကြည့်ရင်တော့နှေးသလိုလိုနဲ့ကိုတော့ဘယ်တော့ပြန်ကြွလာမှာလဲဒီလောက်ချိန်နေစိုးနေမကြွလာသေးဘူးလားနော်ခြိဆောင်ခြင်းမလာသေးဘူးလားပြောစရာအကြောင်းရှိပေမဲ့ဘာကြောင့်နှောင့်နေနေတယ်တင့်ကိုချစ်လို့ကဘာသူကဘာသားတွေကိုချစ်လို့ကျောက်ဆုံးဝိညာဉ်တွေကိုချစ်လို့သူထံပြန်လည်လာမယ့်အချိန်ကိုတီးခံပြီးတော့မှစောင့်နေတဲ့ဖခင်ရဲ့မြတ်တာကိုယနေ့မြင်တွေ့နိုင်တာဖြစ်တယ်ဟာလေလုယာဖခင်ရန်ကောင်းမြတ်တဲ့ထိုကောင်းမြတ်သောဖခင်လက်ခုပ်တီးပြီးတော့မှချီးမွမ်းရအောင်ဟာလေလုယာအဲ့တော့ခုနရာလေးကိုပြန်ဆက်မယ်တရက်ကနှစ်တထောင်နဲ့တွေ့ဒါလေးကိုတီးချလေးလိုက်လာပေးပါရှင်ယောဟန်ထဲမှာဒီရက်နဲ့ကာလနဲ့ပတ်သက်တဲ့အရာကိုဖော်ပြတဲ့အရာရှိတယ်နော်ရှင်ယောဟန်အော်ရာစာ sorry ရှင်ယောဟန်ခရစ်ဝင်ဆိုတဲ့အရာကနော်ဒီစာကဒီစာဆောင်ကဒီကျမ်းစာကဘယ်လိုခေါ်လဲဆိုတော့ book of sign လို့ခေါ်တယ်နမိတ်လက္ခဏာပြတဲ့အချက်ပြတဲ့စာအုပ်လို့ပြောရမှာပေါ့ဆိုတော့ဒီယောဟန်ရှင်ယောဟန်ခရစ်ဝင်ထဲမှာတကယ့်ကို significant ဖြစ်တဲ့ထင်ရှားတဲ့ sign ကိုပြတဲ့အဖြစ်ပြက်၈ခုရှိတယ်တချို့ကတော့9ခုလို့ပြောကြတယ်ဒါပေမဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်ပြီးတော့မှမြောင်များလာစွာသော9တွေကိုမိတဲ့နော်အကြောင်းအရာတကယ့်ကြီးမားတဲ့9တွေကိုမိတဲ့အရာပါထည့်ပြီးတော့မှထက်တွေ့မယ်ဆိုရင်စုစုပေါင်း၈ခုရှိတယ်ဆိုတော့ဒီရှင်ဟောရခရစ်ဝင်ထဲမှာရေးထားမြတ်ရာအားလုံးက dead direct ပြောတာထက်သူကတခြားသော meaning တခြားသောအဓိပ္ပာယ်နဲ့ယဉ်ညွန်းဖော်ပြတဲ့အကြောင်းအရာတွေပါလာတယ် ဆိုတော့ဒါလေးကိုကျွန်တော်ကမျက်စိရှင်ရှင်မြင်ပြီးတော့မှလေ့လာမယ်ဆိုရင်သင်ဝိညာဉ်တတ်တာတွေကောင်းကြီးခံစားမှာဖြစ်တယ်အဲ့တော့ဒီနေရာမှာတရက်နဲ့ဆိုင်တဲ့အရာနှစ်ရက်နဲ့ဆိုင်တဲ့အရာတရက်က2000ကာလနဲ့ဆိုင်တဲ့ဆိုတဲ့အရာလေးကိုကျွန်တော်ထပ်ပြီးတော့မှရည်ညွှန်းခြင်းနဲ့ဟောရှေအနာဂတ်ကြံခန်းကြီး6ငွေနှစ်မှာဒီနေရာမှာသူကဖတ်ရအောင်ဟောရှေ6ငွေနှစ်ဟောရှေလို့ပြောလိုက်တဲ့ခါမှာနည်းနည်းလေးနော်ကြောထဲမှာစိတ်သွားသလိုခံစားရတယ်နော်တရားဟောများရှေတော့မလားပေါ့ကဲဖတ်ကြည့်အောင်နှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်တော်နေ၌ထမြောက်စေတော်မူသဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်ဒီနေရာမှာကျွန်တော် highlight လေးလုပ်ထားပေးပါတယ်နှစ်ရက်လွန်ပြီးမှနှစ်ရက်လွန်ပြီးမှခြေတော်ညိုမောင်တို့ယေရှုခရစ်တော်ဖီးယားတင့်တော်လက်ဝါးကနေမှာအသေးခံပြီးရှင်ပြန်ထမြောက်တာအခုနှစ်ပေါင်း2000ကျော်သွားပြီနှစ်ရက်လွန်ပြီးသွားပြီ hello နှစ်ပေါင်း2000ကျော်ဖီးယားခင်အချိန်နဲ့တွေ့ရင်နှစ်ရက်လွန်ပြီးသွားရင်ဘာဖြစ်လာမလဲသုံးရက်မြောက်သောနေ့မှာထူးခြားတဲ့အရာဖြစ်လာလိမ့်မယ်အဲ့ဒါပါလေထမြောက်စီတော်သဖြင့်ထမြောက်စီတော်မူသဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မယ်အခုခရစ်တော်အသေးခံပြီးရှင်ပြန်ထမြောက်ခဲ့တာနှစ်ပေါင်း2000ကျော်ပြီ2000ပြီးသွားပြီအခုနှစ်ပေါင်း3000ထဲမှာကျွန်တော်တို့ကအသက်ရှင်နေရတာဟယ်လိုကျွန်တော်တို့ကသုံးရက်မြောက်သောနေ့ထဲမှာအသက်ရှင်နေရတော်သူတွေဖြစ်တယ်ဒါဆိုရင်နှစ်ရက်လွန်ပြီးသွားရင်ဘာလုပ်တော့မလဲအထံတော်ကိုဆောင်ယူတော့မှာရှင်ပြန်ထမြောက်စေတော့မှာသိမ်းစေတော့မှာဟာလေလုယနှစ်ရက်လွန်ပြီးသုံးရက်မြောက်တဲ့ချိန်မှာသိမ်းစေမယ်ဆိုတဲ့အရာထမြောက်စေမယ်အတူရှိတော့မယ်ဆိုတဲ့အရာကိုဖော်ပြနေတယ်အဲ့တော့ရှင်ဟောရန်ခရစ်ဝင်ခန်းကြီးနှစ်အငယ်1မှာပထမဦးဆုံးသောယေရှုခရစ်တော်ရဲ့နမိတ်လက္ခဏာကအင်မတန်ထူးခြားပါတယ်ဒီအကြောင်းအရကိုလည်းခဏနော်ရေကနေစပိတ်ရေပြောင်းတဲ့အရာဒါကျွန်တော်တို့ဝိညာဉ်ရေးရမှာအရန်ကိုခွန်အားယူခဲ့ရအကြောင်းအရာဖြစ်တယ်ဒါပေမဲ့ကျွန်တော်အမှုမှန်မှန်ပဲဖြစ်နေတဲ့အရာလေးတစ်ခုရှိတယ်ဒီနေရာမှာကျွန်တော်ဖော်ပြခြင်းနဲ့ပထမဦးဆုံးသောနမိတ်လက္ခဏာဖြစ်တဲ့ယေရှုရဲ့နမိတ်လက္ခဏာထဲမှာကြီးမားတဲ့မြှောက်ွက်လေးတစ်ခုထည့်ထားတယ်အဲ့ဒါကဘာလဲဆိုရင်ဖတ်ကြည့်အောင်ရှောင်းခရင်အခန်းကြီးနဲ့ငယ်တိ3ရက်မြောက်သောနေ့၌ဂါလိလဲပြည်ကာနာမြို့တွင်မင်္ဂလာဆောင်ပွဲကိုခံကြစဉ်ထိုပွဲ၌ယေရှု၏မေတော်ရှိနှစ်ရက်လွန်ပြီးသုံးရက်မြောက်သောနေ့မှာဘာလုပ်ပြီလဲမင်္ဂလာဆောင်ခြင်းရှိတယ်ညီကောင်မတော်တို့ဟာလေလုယသုံးရက်မြောက်တဲ့နေ့မှာမင်္ဂလာဆောင်ခြင်းရှိတယ်ဒီသုံးရက်မြောက်သောနေ့ဆိုတာကအမှုမဲ့မဲ့ကျမ်းစာထဲမှာထည့်ထားမှာပေါ့ရှင်ဟောင်းခရစ်ဝင်ကအမြဲတမ်းဆိုင်တစုံတစ်ခုကိုနမိတ်ပြတဲ့အရာပေါ်ပြနေတဲ့အကြောင်းအရာဖြစ်ပါတယ်စာအုပ်ဖြစ်ပါတယ်သုံးရက်မြောက်သောနေ့မှာမင်္ဂလာဆောင်ပွဲရှိတယ်အခုနှစ်ရက်ကိုလွန်သွားပြီညီကောင်မတော်တို့သင်နဲ့ကျွန်တော်ရဲ့အသက်တာကသုံးရက်အသက် generation တတိယ generation လို့ပြောရင်မမှားဘူးနှစ်2000ကိုကျော်ပြီအခု2000နဲ့မှဘယ်လောက်ရှိသွားပြီလဲ20နှစ်ကျွန်တော်တို့ကနှစ်3000တဲ့ဝင်နေတာကျွန်တော်တို့ကသက်တေး generation ဖြစ်တယ်3ရက်မြောက်မှာ3ရက်မြောက်နဲ့သက်ဆိုင်တဲ့မျိုးဆက်သစ်တွေဖြစ်တယ် hallelujah hallelujah အဲ့တော့ rapture လာပြီးရင်ဘာရှိမလဲကောင်းငယ်မှာသိုးတငယ်မင်္ဂလာဆောင်ပွဲရှိတယ်နှစ်ရက်လွန်ပြီး3ရက်မြောက်တော့အချိန်မှာသိုးတငယ်မင်္ဂလာဆောင်ပွဲကိုကာနာမြို့မှာတွေ့ရတကယ်တော့သိုးတငယ်မင်္ဂလာဆောင်ပွဲကလည်းပဲသူတို့သမီးဖြစ်တော့သင်နဲ့ကျွန်တော်တို့ဆောင်းကြုံနေတယ်ဟာလေလုယာဟာလေလုယာဘုရားနာမတိုင်ပုံချီးပါစေအဲ့တော့ဒါကရှောင်းခရင်အခန်းကြီးနှစ်မှာရှောင်းခရင်အခန်းကြီးသုံးကိုရောက်လာတော့ယေရှုခရစ်တော်ဘုရားကဖာရီရှဲဖြစ်တဲ့နီကောဒင်ယူဒာလူမျိုးထဲမှာအကြီးကြီးလည်းဖြစ်တယ်နော်အရာရှိတစ်ယောက်လည်းဖြစ်တယ်နီကောဒင်နဲ့တွေ့တဲ့အခါမှာစကားပြောရင်းနဲ့မှရှောင်းခရင်ခန်းကြီးသုံးငယ်16အားလုံးဒါသိပါတယ် God so left the world နော်ဘုရားခင်သားတို့ယုံကြည်တော်သူပေါင်းတို့သည်ပျက်စီးခြင်းတို့မရောက်ထာဝရတကိုရစေခြင်းကဘုရားခင်သည်မိမိ၌တပါးရောသားတို့ကိုစွန့်တော်မူသည့်တိုင်လော်ကီသားတို့ဟာချစ်တယ်ဆိုတဲ့အရာကိုနီဂေါဒင်ကိုဖော်ပြတယ်ထူးခြားတာကအခန်းကြီး3ကနေပြီးတော့အခန်းကြီး4ကိုရောက်လာတဲ့ချိန်မှာယေရှုကဘယ်သူနဲ့တွေ့လဲဆိုရင်ရှမာရိအမျိုးသမီးနဲ့တွေ့တယ်ရေတွင်းသားမှာဒီကြောင့်ကသိပါလိမ့်မယ်ရှမာရိအမျိုးသမီးဆိုတာကယူဒလူမဟုတ်ဘူးဂျူးလူမျိုးမဟုတ်ဘူးဂျန်တိုင်းတပားမျိုးသားဖြစ်တယ်ရှမာရိလူမျိုးကိုဣသရေလလူမျိုးတွေကအကောလုံးခတ်ဆောက်လုပ်ထားတာဖယ်ထားတာကျင်ထားတာဂိယုကိုမဆိုင်ဘူးအဲ့ဒီရှမာရိမျိုးကနေဖြတ်သွားမယ်ဆိုသူတို့ရဲ့ခရီးသွားမယ်ခရီးကနိနိလေဒါမဲ့ပတ်ပြီးတော့မှခရီးဝေးကနေပြီးပတ်ပြီးတော့သွားတာဘာကြောင့်လဲဆိုအဲ့ဒီသွေးနှောတွေထဲမှာနော်ဒီတပားမျိုးသားတွေရဲ့လမ်းကနေသူတို့မဖြတ်ချင်းလို့တခြားလမ်းကနေဖြတ်ပြီးသွားတာအဲ့လောက်ထိတော်မှာသတ်မှတ်ထားတာအဲ့တော့ယေရှုခရစ်တော်ဘုရားကနော်ရှောင်းခရစ်ခန်းကြီး၄အငယ်25 26 ရောက်လာတဲ့ခါမှာရှမာရိအမျိုးသမီးနဲ့ရေတွင်းသားမှာတွေ့တော့ဒီရှမာရိအမျိုးသမီးကကောင်းတဲ့အမျိုးသမီးလည်းမဟုတ်ပြန်ဘူးယောက်ျား6ယောက်5ယောက်ရှိခဲ့တယ်အခုရှိနေတဲ့6ယောက်ယောက်ျားနဲ့လည်းသူကတကယ်ပေါင်းနေတာမဟုတ်ဘူးဆိုတော့လူမှုရေးဖောက်ပြန်တဲ့အမျိုးသမီးမျိုးသမီးလည်းဖြစ်ပြန်တယ်တပါးအမျိုးသားဖြစ်တဲ့ဒီရှမာရိလူမျိုးလည်းဖြစ်ပြန်တယ်ဒါပေမဲ့အဲ့ဒီလူမျိုးဖြစ်တဲ့တပါးအမျိုးသားဒီအမျိုးသမီးရှေ့ကိုရောက်တဲ့ခါမှာယေရှုကသူ့ကိုယ်သူဘယ်လိုမိတ်ဆက်လဲဆိုငါကမေရှိယဖြစ်တယ်ကဲကြည့်ဦးတော့ခုနကဘာသာရေးခေါင်းဆောင်ဖြစ်တဲ့တကယ်ကိုဂျူးလူမျိုးတယောက်ဖြစ်တဲ့အရာရှိတယောက်ဖြစ်တဲ့ဖာရီရှဲတယောက်ဖြစ်တဲ့နီကောဒင်ရှေ့မှာငါကဖာရီရှဲဖြစ်တယ်လို့မမိတ်ဆက်ဘူးဒါပေမဲ့ဘယ်သူစီသွားမိတ်ဆက်လဲအပြစ်များတဲ့ရက်ရွာကနေရွာကနေတော့မှဖေထားတဲ့ဘာအရေးချင်းမှမရှိတဲ့ယုံညံ့တဲ့အမျိုးသမီးရှိမှငါကမေရှိယဖြစ်တယ်လို့မိတ်ဆက်တယ်။ခြေတော်ကြီးကိုမောင်မတော်တခါလေကျွန်တော်တို့အကျမ်းစာတွေမှာပြောထားလဲဆိုတော့ပညာတတ်တွေရှက်ကြောက်စရာအကြောင်းဖြစ်ဖို့ရန်အတွက်ယုံညံ့တော်သူတို့ဘုရားခင်သုံးတယ်တဲ့။တခါလေကျွန်တော်တို့ဘွဲ့တီတွေရပြောမှကျမ်းစာအကြောင်းတွေဆင်းပြောမှဘုရားသုံးလို့မရတဲ့သူတွေအများကြီးပဲ။အရန်အထင်ကြီးသွားပြီးကိုကိုဟုတ်ပြီလို့ထင်တာ။ဒါပေမဲ့အဲ့လူတွေစားဘာမှပညာမတတ်တဲ့ဘာဘွဲ့ဒီဂရီမှမရှိတဲ့သူတွေကိုဘုရားခင်တယောက်ပြီးတယောက်သုံးတဲ့ခါမှာဟာဘုရားခင်အဲ့လိုအသုံးပြုနိုင်ပါလားနှိမ့်ချခြင်းဖြစ်စေတယ်ချိုးဖဲ့ခြင်းဖြစ်စေတယ်ဘုရားခင်တတ်နိုင်တဲ့ဆိုတဲ့အကြောင်းကပို့ပြီးပေါ်လွင်လာတယ်ဟာလေလုယာသတ်သင့်ကိုဘယ်လိုအခြေအနေမှဖြစ်ဘုရားခင်အသုံးပြုခြင်းပါတယ်ဘာဘွဲ့ရမှနော်ကျမ်းစာကြောင်းစင်မှာမဟုတ်လည်းပဲဘုရားခင်တကောအသုံးပြုခြင်းတယ်ဟာလေလုယာအာမင်ဘုရားခင်တဆွမ်းနိုင်တယ်ဆိုတော့နားလဲရတယ်အဲ့တော့ဒီအမျိုးသမီးရှေ့မှာသူ့ကိုယ်သူပေါ်ပြတယ်မေရှိယဖြစ်ကြောင်းပေါ်ပြတယ်စိတ်ဝင်စားစရာကောင်းတဲ့အရာကအငယ်53မှာနော်42 43ကိုဖတ်ကြည့်အောင်ထိုမိမအားယခုဖြစ်လျင်ငါတို့သည်သင်၏စကားကြောင့်ယုံကြည်သည်မဟုတ်စကားတော်ကိုကိုယ်တိုင်ကြားနာရ၍ဤသူသည်လောကီသားတို့ကိုကဲတင်တော်မူသောသခင်ဒီဟုသောခရစ်တော်အမှန်စင်စစ်ဖြစ်တော်မူကြောင်းကိုသိသည်ဟုဆိုကြ၏နော်ဒါအမျိုးသမီးပြောရကြောင်းငါတို့ရွာကလူတွေဟောဒါဟိုခရစ်တော်ကိုယရတာဖြစ်တယ်နော်ကဲတင်ခြင်းယရတာဖြစ်တယ်ဆိုတော့ကိုသူတို့သဘောပေါက်ပြီးတော့မှအငယ်53မှာနှစ်ရက်လွန်ပြီးလျင်ဒီညလေးမှာကျွန်တော် highlight လုပ်ထားပါတယ်နှစ်ရက်လွန်ပြီးလျင်ထိုရက်မှထွက်၍နာဇရက်မြို့ကိုရှောင်လျက်ဂါလိလဲပြည်သို့ကြွားတော်မူ၏ကဲကြည့်နော်နှစ်ရက်လွန်ပြီးတဲ့အခါမှာဘသူတွေစီကိုပြန်သွားလဲဣသရေလဂျူးလူမျိုးစီကိုပြန်သွားဒါဆိုဒီနှစ်ရက်အတွင်းမှာယေရှုဘယ်မှာရှိနေလဲ Gentiles လို့ခေါ်တဲ့တဘာအမျိုးသားတွေရဲ့နေရာမှာရှိနေပြောမှာအင်္ဂလီဟောပြီးတော့မှလူတွေကယ်တင်ခြင်းရနေတာဟယ်လိုပြန်ကြည့်လိုက်ပါလွန်ခဲ့တဲ့2,000ကျော်ယေရှုခရစ်တော်ဖီးယားအသေးခံခြင်းရှင်ပြန်ထမြောက်ခြင်းကိုယူဒလူမျိုးတွေကဣသရေလလူမျိုးတွေကမယုံကြည်တဲ့အခါမှာအဲ့ရဲ့ကောင်းကြီးမင်္ဂလာပေးစီကိုရောက်လာလေဂျန်တိုင်းလို့ခေါ်တဲ့တဘာအမျိုးသားဖြစ်တဲ့သင်နဲ့ကျွန်တော်စီကိုထုတ်ကောင်းကြီးမင်္ဂလာရောက်လာတယ်ခရစ်တော်ရဲ့ကယ်တင်ခြင်းသတင်းစကားကိုကျွန်တော်တို့ကြားရတယ်။ Evangelistic လို့ခေါ်တဲ့တကယ်ကိုအင်္ဂလိပ်နဲ့ဆိုင်တဲ့ရိတ်သိမ်းခြင်းမှုရာကဘယ်ထဲမှာပဲဖြစ်လဲ။ဣသရေလလူမျိုးတွေတော့မဖြစ်ဘူး။ဒါပေမဲ့ Gentiles တပါးအမျိုးသားတွေဖြစ်တဲ့သင်နဲ့ကျွန်တော်ဣသရေလလူမျိုးမဟုတ်တဲ့သူတွေကမြောက်များစွာယုံကြည်လာကြတယ်၊ပြောင်းလဲလာကြတယ်၊နိုးထလာကြတယ်။ခရစ်တော်ကိုယရှိသွားတယ်။နှစ်ရက်လွန်ပြီးမှ3ရက်မြောက်သွားနေမှာပြောသွားလဲ။ဣသရေလလူမျိုးတွေစီကိုပြန်သွားတယ်အခုနှစ်တထောင်ပြီးသွားပြီနှစ်သုံးထောင်ရောက်လာတဲ့ချိန်မှာခရစ်တော်ကဘာပြန်လုံနေဘုရားခင်ဘာလုံနေတာတွေ့ရလဲဆိုရင်ဣသရေလတိုင်းနိုင်ငံကိုဘုရားခင်ပြန်ပြီးပြင်ဆင်နေတယ်ဘုရားခင်ကဣသရေလလူမျိုးတွေနဲ့ပြုတ်ခဲ့တဲ့ပရိညာမမေ့ပါဘူးဣသရေလလူမျိုးတို့အရန်ချက်တယ်ပြစ်မထားပါဘူးဆိုတော့ကျမ်းစာထဲမှာရေးထားသမျှနေ့ရက်ကာလတွေအားစအကုန်လုံးချိတ်ဆက်ထားတာနော်ညီကောင်မတို့နှစ်ရက်အတွင်းမှာတော့ဂျန်တိုင်းစ်တွေအတွက်တပါးမျိုးသားတွေအတွက်အချိန်ပေးတယ်ဒါပေမဲ့နှစ်ရက်ပြီးသွားရင်တော့ဣသရေလလူမျိုးတွေဘက်ကိုပြန်လှည့်တယ်လို့အခု2,000ကျော်နှစ်ရက်ကာလလွန်မြောက်ပြီးတဲ့ခါမှာခရစ်တော်ကဖျားသခင်ကဣသရေလလူမျိုးနဲ့ဆိုင်တဲ့အရာတွေကိုလှုပ်ဆောင်လာတဲ့အကြောင်းမြင်တွေ့ရတယ်။နော် AD 90တဲကဣသရေလလူမျိုးတွေကကွဲလွန်သွားတာခရစ်တော်ကိုမယုံကြည်ဘူးမေရှိယဖြစ်နေမယုံကြည်ဘူးနောက်ဆုံးနော်ကဘာအရရက်ကိုဣသရေလလူမျိုးတွေအကုန်လုံးနှံ့ပြားသွားတာနော် 1948 မှာပြန်ပြီးတော့မှစုစည်းပြီးတော့မှဣသရေလတိုင်းနိုင်ငံကိုပြန်ပြီးတည်ထောင်နိုင်တယ်။ဣသရေလတိုင်းနိုင်ငံကိုပြန်ပြီးတည်ထောင်တော့အနေနဲ့ရက်ရက်မှာရှိတဲ့ကဘာအရက်ရက်မှာရှိတဲ့ဣသရေလလူမျိုးတွေကရောက်လာကြတယ်။တစ်ဖွဲရောက်လာကြတယ်။နောက်ဆုံးတော့အချိန်ကာလမှာဘုရားသခင်ကသူ့ရဲ့လူမျိုးတွေကိုတဖန်ပြန်သိမ်းဆဲမယ်ဆိုတဲ့အရာကျမ်းစာထဲမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ပြန်သိမ်းဆဲမယ်။အခုတစ်ခုပြီးတစ်ခုပြန်သိမ်းဆဲနေတယ်။တနည်းအားဖြင့်ပြန်သိမ်းဆဲတာ။အခုတောင်မှအခု เนาะกงခဲ့တဲ့2ရက်3ရက်လောက်เนาะกงခဲ့တဲ့တလောကတော့မှာยูเครนနိုင်ငံမှာဆစ်ဖြစ်တော့ยูเครนနိုင်ငံမှာရှိတဲ့อิสราเอลလူမျိုးတွေအားလုံးလေရင်နေနဲ့ပြန်လာပြီးတော့อิสราเอลတိုင်းနိုင်ငံကိုပြန်ရောက်လာကြပြီဘာလို့နေရလဲနှီးမျိုးစုံနဲ့ဘုရားသခင်ကဣသရေလလူမျိုးတွေကိုနိုင်ငံကိုပြန်စေနေတာအခုလည်းပဲဗိမ္မာန်တော်ဆောက်ဖို့ပြင်နေပြီနော်ကျမ်းစာထဲမှာဗိမ္မာန်တော်ဆောက်ဖို့ရန်အတွက်လှုပ်လာလိမ့်မယ်ဆိုတာကိုဖော်ပြထားတယ်ရစ်ပူဇော်ခြင်းတို့အခုနွားနီတွေတတ်ဖို့ရန်အတွက်နွားနီတွေအကုန်လုံးပြင်ဆင်ထားပြီးပြီမွေးထားပြီးပြီယာနဲ့ချီထောင်နဲ့ချီပြင်ဆင်ထားပြီးပြီအစင်သင်းဖြစ်နေကြပြီအဲ့ချိန်ကာလမှာအန်တီခရစ်ဆိုပေါ်လာလိမ့်မယ်ပြီးရင်ယေရုရှလင်မြို့ထဲဝင်လိမ့်မယ်ဗိမ္မာန်တော်နေရာမှာသူ့ရဲ့ရုပ်ထုကိုစောက်တော့မယ်ဆိုတော့အချိန်ကာလဘယ်လောက်မှမကြံတော့ညီကောင်မတို့ဆိုတော့သဘောတရားက2ရက်လွန်ပြီး3ရက်မှာဘုရားသခင်ဒီခရစ်တော်ဒီနော်ဣသရေလလူမျိုးဘက်ကိုလှည့်သွားတယ်ဆိုတော့ကိုတွေ့ရတယ်။ကဲအဲ့တော့ဒီမှာရှင်ဟောခရစ်ဝင်အခန်းကြီး17အငယ်9နဲ့6လေးကိုကျွန်တော်ဒီနေ့ဖတ်ချင်တယ်။ခုနကမာသနဲ့မာရိယရဲ့အခြေအနေလေးလာဇရုရဲ့အခြေအနေလို့ဖတ်ရအောင်။ယေရှုသည်မာသကို၎င်းသူ၏ညီမနဲ့လာဇရုကို၎င်းချစ်တော်မူ၏။နော်မာသနဲ့လာဇရုနဲ့သူ့ရဲ့ညီကိုမောင်နှမတွေကိုချစ်တယ်တဲ့။16မှာလာဇရုနာသည်ကိုကြားတော်မူလျင်ကြွတော်မမူဘဲထိုရက်၌နှစ်ရက်နေတော်မူ၏။ကဲတွေ့ရပြန်ပြီနှစ်ရက်ကျသောညီကောင်မတို့မာသနဲ့မာရိနဲ့လာစုဒီမီသားစုကိုယေရှုခရစ်တော်ကအယံချစ်တယ်။ယေရှုခရစ်တော်ကမချစ်လို့လာစုသေနာဖြစ်ပြီးတော့မှသေခါနီးနောက်ဆုံးအသက်ထွက်တော်မယ့်အချိန်ကာလတည့်ရသားနဲ့မလာတာမဟုတ်ပါဘူး။မချစ်လို့မဟုတ်ဘူးညီကောင်မတို့ချစ်တယ်အယံချစ်တယ်။ဒါပေမဲ့သူဘာကြောင့်မလာဘဲနဲ့စောင့်နေတာလဲနှစ်ရက်နေတယ်တဲ့။ဘာကြောင့်စောင့်နေတာလဲตาล้วยจีมาတော့ဘုန်းတော်ကိုမြင်တွေ့ရဝင်ရွဲ့ဖြစ်တယ်ဟာလေလုယာဒီနေ့တင့်ကိုမချစ်လို့မဟုတ်ညီကောင်မတို့မတို့တင့်ကိုအယံချစ်တယ်တင့်ကိုချီဆောင်သိမ်းဆဲခြင်းတယ်တင့်ကိုထမြောက်စေခြင်းတယ်ဒါပေမဲ့ तू စောင့်နေသေးတယ်ဘာကြောင့်လဲကြီးတော်ဘုန်းတော်လာအောင်မယ်ကြီးမာတဲ့ဘုန်းတော်ကိုအာနုဘောကျွန်တော်မြင်တွေ့ရဝင်ရွဲ့ခရစ်တော်စောင့်နေတယ်နှစ်ရက်နှစ်ပေါင်း2000ကျော်ခဲ့ပြီညီကောင်မတို့မတို့နှစ်ရက်စောင့်နေသေးတယ်ဟာလေလုယာဟာလေလုယာအဲ့တော့ဒီနေ့မှနှစ်ရက်လွန်ပြီးတော့နောက်ဆုံးပေကိုရောက်လာလဲလာစုရှိရဲ့ရက်ကိုရောက်လာပြီးမှပိတ်ထားတဲ့တည်ခြင်းတရားအုတ်ကူဒါကိုဖွင့်ပြီးတော့မှအထဲမှာရှိတဲ့လာစုကိုခေါ်ထုတ်တယ်။ဟာလေလုယာသူရှိတဲ့နေရာကိုထွက်လာစေတယ်။နှစ်ရက်လွန်ပြီးမှတည်နေတဲ့လာစုရှိတဲ့နေရာကိုသွားပြီးတော့လာစုကိုတည်ခြင်းတရားကိုအောင်မြင်ခိုင်းတယ်။ရှင်ပြန်ထမြောက်ပြီးတော့မှတွေ့ဆုံတကယ်ဆို။ဒီနေ့လဝါးခရိုင်မှာအသေးခံပြီးတော့မှသင်ချိုင်းတွင်ထဲမှာနှစ်ရက်တကြိုချင်းကိုခံရတယ်။သုံးရက်မြောက်တော့နေမှာရှင်ပြန်ထမြောက်ပြီးတော့မှပရမဆုံးသောအာဒံကြာရှုံးခဲ့သမျှယာအလုံးကိုနောက်ဆုံးသောအာဒံဖြစ်တဲ့ယေရှုခရစ်တော်ကရှင်ပြန်ထမြောက်ပြီးနောက်ဆုံးသောအာဒံဖြစ်တဲ့မွေးဖွားပြီးတော့မှလောက်ဆရာရှိသမျှယာအလုံးကိုအပြည့်ပြည့်လှုပ်ဆောင်ပြီးတော့မှထမြောက်တယ်။ဟာလေလုယာ။အဲ့ဒီထမြောက်ခြင်းကသင်နဲ့ကျွန်တော်တို့ဖြစ်တယ်။အာဒံကိုမွေးဖွားစေပြီးတော့မှဘုရားသခင်ပါလို့လေအာဒံရှိတဲ့ရက်ကိုအေဝါကိုခေါ်လာတယ်။အခုနောက်ဆုံးသောအာဒံတူသောယေရှုခရစ်တော်ရှင်ပြန်ထမြောက်ပြီ။နှစ်ရက်တကြိုချင်းကိုခံရတယ်။သုံးရက်မြောက်ရှင်ပြန်ထမြောက်ခဲ့သောအခုနှစ်ပေါင်း2000ကျော်ခဲ့ပြီ။ညီကောင်မတို့တတိယတတိယနေ့ရက်ထဲကိုရောက်လာတဲ့အခုလိုချိန်ကာလမျိုးမှာဘာလုပ်မယ်လို့ထင်လဲ။အသင်းတော်ကိုဘုရားခင်ပြန်လည်သိမ်းဆည်းလိုက်မယ်။ဟာလေလုယာ။ဆိုတော့ဒီချိန်ကာလကကျွန်တော်အတိအကျပြောလို့မရပါဘူး။ဟောဆရာတက်တက်ပြောလို့ဒါဆိုရင်တော့ငါတို့အချိန်ကာလတွက်ကြည့်ရအောင်ဆိုတွက်ကြည့်လို့မရဘူးမရဘူး။ဘုရားခင်ပဲသိတာ။ကျွန်တော်ပြောနေလေပဲခရစ်တော်ဘုရားသခင်ထပ်ပြောမှတီးခန့်ခြင်းနဲ့အချိန်ဆောင်မယ်ဆိုရင်နော်ဒီချိန်ကာလဟုတ်ချင်ပါလေဟုတ်ပါလိမ့်မယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်အချိန်တော့အရန်နေနေပြီဆိုတော့နားလည်ရမယ်အာမင်မနေ့ပြန်လာတပတ်ခါလာနောက်တစ်နှစ်လာနောက်ဆယ်နှစ်လာဘယ်သူမှပြောလို့မရဘူးသို့တော်သင်ကနောက်ဆုံးသောတတိယမြောက်နေ့မှာအသက်ရှင်နေသောတတိယမြောက်နော်နေ့ရက်နဲ့ဆိုင်တဲ့မျိုးဆက်တွေဖြစ်တယ်ဆိုတော့ကိုမိမိကိုယ်ကိုမိမိနားလည်ပြီးတော့မှပြည့်စုံဖို့ရန်အတွက်ဖြစ်တယ်ဟာလေလုယာနောက်ဆုံးသောအချိန်ကာလတဲကိုသင်နဲ့ကျွန်တော်ဝင်ရောက်လာတဲ့အခါမှာနောက်ဆုံးသောအချိန်ကာလတဲမှာရှိနေတဲ့သင်နဲ့ကျွန်တော်ရဲ့အတ္တတာဒီတို့သမီးကဲ့သို့ဘုရားခင်ရှေးမောင်မှာတင့်တယ်သောတို့သမီးဖြစ်နေဆက်ကပ်ဖို့ရန်ဆက်သဖို့ရန်အတွက်အစဉ်သင်းရှိနေပြီလားဒီချိန်ကာလအတွင်းမှာသင်ကိုယ်သင်ဆန်းစစ်ဖို့ဖြစ်တယ်ပြင်ဆင်ဖို့ရန်အတွက်ဖြစ်တယ်အချိန်ကမကြံတော့ဘူးအင်မတန်အချိန်တွေကကုန်နေပြီကျွန်တော်တို့နောက်ကျမသွားဘဲနဲ့ပြင်ဆင်ဖို့ရအရေးကြီးဒါဆိုရင်ကျွန်တော်တို့သရိုးသမီးတယောက်အနေနဲ့ဒီနောက်ဆုံးတော့အချိန်ကာလမှာဘယ်လိုပြင်ဆင်မလဲမသက်ခန့်ကြီး25နော်ကျွန်တော်ခုနကဖတ်ခဲ့တဲ့အကြောင်းအရာလေးမှာကျွန်တော်တချို့ကျမ်းပိုက်လေးကိုပြန်ဖတ်ချင်တယ်တကောင်ရန်၌ကြည်ပါမင်္ဂလာဆောင်လူလင်သည်လာပြီခရီးဥချို့ပြူချင်းကထွက်သွားကြကုန်အပ်ဟုကြွေးကြော်လျင်ထိုသရိုးသမီးအပေါင်းတို့သည်ထ၍မိခွက်များကိုပြင်ဆင်ကြ၏မိုက်တော်သူတို့ကငါတို့စီမီသေးပါပြီသ
တင်တို့စီကိုအနှဲငယ်ပေးပါဟုပညာရှိသောသူတို့ကတောင်းကြ၏ပညာရှိသောသူတို့ကလည်းတင်တို့အဖို့နှင့်ငါတို့အဖို့စီမလောင်းထိုကြောင့်စီရောင်းသောသူရှိရသောတွား၍ကိုသုံးဖို့ဝယ်လျင်တာ၍ကောင်းသည်ဟုပြန်ပြောကြ၏မိုက်တော့သူတို့သမီးကခွတ်တော်ရှိတယ်အထက်မှာစီမရှိဘူးယုံကြည်သူတို့ဖြစ်တယ်ခရိယန်တော်ဖြစ်နေတာကြားပြီဒါပေမဲ့အထက်မှာစီမရှိဘူးခြေတော်ညီကောင်မတို့သူတို့သမီးတယောက်အနေနဲ့ဘယ်လိုပြင်ဆင်ရမလဲနံပါတ်1ချက်အနေနဲ့ယေရှုတော်နဲ့ခရစ်တော်ကိုသီကျွမ်းခြင်းမှာကြီးထွားရင်တခြားသောသူရဲ့ယုံကြည်ခြင်းနဲ့အတွေ့အကြုံကိုသင်ငား၍မရပါသင်ရဲ့ကိုယ်ပိုင်ယုံကြည်ခြင်းနဲ့ပဲခရစ်တော်ကိုသင်ရနိုင်ပါတယ်တခြားသောသူစီကစီကိုသင်တွားတောင်းနေရမယ်အချိန်မဟုတ်တော့ဘူးညီကောင်မတို့တခါလေကျွန်တော်ထင်တယ်သင်မသင်နော်ခရစ်ယာန်ဖြစ်နေတာကြာကောင်းကြာလိမ့်မယ်ကျွန်တော်အဲ့ဒါကြီးနော်ဘယ်လောက်ရှိမလဲကျွန်တော်မသိဘူးခရစ်ယာန်ဖြစ်တာကြာကောင်းကြာနေလိမ့်မယ်ခရစ်ယာန်မိသားစုထဲကပေါက်ဖွားခဲ့တာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့အဲ့ဒါတွေဖြစ်လို့သင်ကယ်တင်ခြင်းရမှာမဟုတ်ဘူး The city အသင်းတော်ရဲ့အသင်းသားဖြစ်လို့သင်ကယ်တင်ခြင်းရသွားမှာမဟုတ်ဘူးသင်ရဲ့မိဘကခရစ်ယာန်ဖြစ်နေလို့အမှုတော်ဆောင်ဖြစ်နေလို့သင်ကယ်တင်ခြင်းရသွားမှာမဟုတ်ဘူးအနောက်မှာရှိတဲ့လူငယ်များသင်ရဲ့မိဘကခရစ်ယာန်ဖြစ်လို့သင်ရဲ့ဒီခန်းထဲကိုရောက်နေတာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့မိဘရဲ့ယုံကြည်ခြင်းနဲ့သင်ကကောင်းကင်နိုင်ငံရောက်ဖို့မကြိုးစားနဲ့ဝင်လို့ရမှာမဟုတ်ဘူးကိုပိုင်စီရှိမှကိုပိုင်ယုံကြည်ခြင်းနဲ့မှပဲသူခရစ်တော်ကိုရနိုင်တာဖြစ်တယ်ဟာလေလုယဒါကြောင့်မိဘရဲ့ယုံကြည်ခြင်းပေါ်မှာမှီပြီးတော့မှမလိုက်နဲ့ညီကိုပေါ်တို့မိဘရဲ့ယုံကြည်ခြင်းပေါ်မှာမှီပြီးတော့မှငါရဲ့ယောက်ျားကတော့ခရစ်ယာန်ဖြစ်နေတာပဲနော်ဟိုတလောကမှာနှစ်ချင်းခံသွားတာပဲအဲ့တော့ငါလည်းပဲသူ့မိန်းမဖြစ်တော့နော်ကောင်းကင်နိုင်ငံဝင်ရမှထင်တယ်ငါကတော့ငါရဲ့စနီးတဲ့ကတော့အမြဲတမ်းဆူတောင်းအားကြီးတာငါရဲ့စနီးတဲ့အမြဲတမ်းအသင်းတော်မှာတက်ကြွစွာနဲ့ပါဝင်တာငါလည်းပဲသူ့ယောက်ျားဖြစ်တော့ကောင်းကင်နိုင်ငံဝင်ရမှထင်တယ်လို့တွေ့ရင်တော့မားပါလိမ့်မယ်သူတစ်ပါးရဲ့ယုံကြည်ခြင်းနဲ့ကောင်းကင်နိုင်ငံနဲ့ဝင်လို့မရဘူးသူတစ်ပါးရဲ့စီနဲ့ပွဲခံရကိုဝင်လို့မရဘူးသူတစ်ပါးရဲ့ယုံကြည်ခြင်းအတွေ့အကြုံနဲ့ဝင်လို့မရဘူးဒါကြောင့်နှစ်ပေခန်းကြီးတော့ငွေ78မှာဂျေဇုတော်၌၎င်းငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်ကိုသီကျွမ်းခြင်း၌၎င်းကြီးပွားကြလောဘယ်မှာကြီးပွားရမလဲဂျေဇုတော်၌၎င်းကယ်တင်တော်မူသောအရှင်ယေရှုခရစ်တော်ကိုသီကျွမ်းခြင်းမှာကြီးထွားပါတဲ့ကြီးပွားပါဂုံခဲ့တဲ့เนาะကျွန်တော်နှုတ်ကပတော်ဝင်းငှားခဲ့တုန်းကဂျေဇုတော်မှာဘယ်လိုကြီးထွားရမလဲဆိုတော့တေချာလေးအသေးစိတ်ကျွန်တော်ပြောခဲ့တယ်เนาะပြန်ပြီးနားထောင်ပါဂျေဇုတော်မှာဘယ်လိုကြီးထွားရမလဲဆိုတော့မသိဘူးဆိုရင်ခရစ်တော်ကိုတည်ကျွမ်းခြင်းအရာမှာဒီနေ့မှာတော့အဲ့ဒါလေးကိုပို့ပြီးအထူးပြုခြင်းတယ်ကြီးပွားရမယ်ခရစ်တော်ကိုတည်ကျွမ်းခြင်းအရာမှာကြီးထွားဖို့လိုအပ်တယ်တည်ကျွမ်းခြင်းလို့ဒီနေရာမှာရေးတာเนาะတည်ကျွမ်းခြင်းလို့ဒီနေရာမှာရေးထားတယ်တည်ကျွမ်းခြင်းဆိုတာကတစ်ဖက်သက်သွားလို့မရဘူးတစ်ဖက်ပတ်သွားတဲ့အရာကသိတယ်ဆိုတဲ့အရာလေးပဲ knowledge ရှိတဲ့အရာလေးပဲခရစ်တော်ကိုသင်ကသိကောင်းသိလိမ့်မယ်ဒါပေမဲ့ခရစ်တော်ကယနေ့သင်ကိုသိရလားညီကိုမောင်နှမတို့ဒီခရစ်တော်အကြောင်းကြားရတာကြားပြီဖခင်เจ้าမှာလည်းပါဝင်နေတော့ခရစ်ယာန်ဖြစ်တာလည်းကြားနေတော့ခရစ်တော်ကိုကိုကသိတယ်လို့လို့ပဲဒါပေမဲ့ခရစ်တော်ကရောတင့်ကိုသိရလားသိကျွမ်းခြင်းဆိုတာအပြန်အလှန်ရှိတယ်သိကျွမ်းခြင်းဆိုတာမိတ္တာရဖွဲ့ခြင်းရှိတယ်သူကလည်းကိုကိုအတွင်းကြကြသိကိုကလည်းသူ့ကိုအတွင်းကြကြသိတာသင်ကတော့ဖခင်သခင်ကိုခရစ်တော်ကိုသိပြီမဲ့ဖခင်သခင်ကဒီနေ့တင့်ကိုတကယ်ရောသိရလားဆိုတော့ကိုမေးကြည့်မယ်ဆိုရင်တင်ဘယ်လိုပြန်ဖြေမလဲဒီနေ့ကနောက်ဆုံးတော့အချိန်ကာလတွေမှာဝင်ရောက်နေတဲ့နေ့ကာလဖြစ်တဲ့ကြောင့်တင့်ကိုဒီနေ့ပြင်ဆင်ပါမေးကြည့်ပါဒီနေ့ခရစ်ယာန်ဘာသာဝင်ဖြစ်နေုံနဲ့မရဘူးညီကောင်မတို့ကိုတိုင်းကိုကြယေရှုခရစ်တော်ကိုယုံကြည်လက်ခံယုံသားမကဘဲနဲ့နေ့တိုင်းမှာအစင်မိတ်တာရောက်ဖွဲ့ပြီးယင်းဤကျွမ်းဝင်ဖို့ရတဲ့အရေးကြီးတယ်ယင်းဤကျွမ်းဝင်ဖို့ဆိုဘာလို့ရလဲအချိန်ပေးရတယ်နှုတ်ကပတော်ကိုဖတ်ရှုခြင်းအဖြစ်ဘုရားသခင်အလိုတော်ကိုနားလည်ပြီးတော့သဘောပေါက်ဘုရားသခင်ပြောတဲ့စကားကိုကြားရပြီးတော့မှအဲ့တိုင်းအသက်ရှင်ခြင်းအဖြစ်ဘုရားသခင်နဲ့တာ၍ယင်းဤကျွမ်းဝင်လာတယ်နေ့တိုင်းမှာဘုရားသခင်နဲ့အချိန်ပေးပြီးစကားပြောတယ်မိတ်တန်အဖွဲ့တယ်တငယ်ချင်းတယောက်နဲ့မိတ်ဆွေဖွဲ့တယ်လို့တငယ်ချင်းတယောက်နဲ့ယင်ဖွဲ့တယ်လို့တငယ်ချင်းတယောက်နဲ့စကားပြောတယ်ဒီနေ့ခရစ်တော်ကိုလည်းသင်စကားပြောလို့ရပါတယ်ဘာသာရေးထဲမှာပဲသင်ကျေနပ်နေတယ်သင်ကိုယ်တိုင်ကခရစ်တော်ရဲ့ကောင်းမြတ်ခြင်းကြောင့်နဖူးတွေ့ဒူးတွေ့တွေ့ကြုံခံစားခြင်းမရှိသေးဘူးဆိုရင်တော့ဒီနေ့သင်နှောင့်တရပါခရစ်တော်ကိုနဖူးတွေ့ဒူးတွေ့တွေ့ကြုံခံစားနိုင်မဲ့အချိန်ကိုပြင်ဆင်ပါနှလုံးသားကိုပြင်ဆင်ပါကိုရောကိုတကယ်ကျွန်တော်တည်ကျွမ်းခြင်းနေအခုပဲဘုရားသခင်စကားပြောပါကိုရောကိုကျွန်တော်ရခြင်းနေကိုရောနဲ့ကျွန်တော်ယဉ်ဒီကျွမ်းဝင်ခြင်းနေကိုရောနဲ့မိတ္တာရဖွဲ့ခြင်းနေအချိန်တိုင်းမိတ္တာဖွဲ့လို့ရတယ်ညီကောင်မတို့ဘုရားကြောင့်တက်ယုံလေးနဲ့ပဲတင့်ကိုတင်ဘာသာရေးခရိယန်နေနဲ့ပဲကျေနပ်မနေပါနဲ့ဒီနေ့ခရစ်တော်ကိုယတော်ယုံကြည်သူဖြစ်ဖို့ရအတွက်တကယ်ပဲအရေးကြီးပါတယ်ဟာလေလုယနံပါတ်1ချက်အနေနဲ့တန်ရှင်သောဝိညာဉ်တော်တစိတ်ခတ်ခြင်းကိုခံယုံမြတာမဟုတ်ဖ ೇನೆ ဝိညာဉ်တော်ရဲ့စီကိုအပြည့်ဖြည့်ထားဖို့ရတဲ့လိုအပ်ပါတယ်သူတို့သမီးတွေဝင်ခွင့်ရတဲ့အကြောင်းအရာတစ်ခုပဲရှိတယ်ဘာကြောင့်လဲသူတို့ရဲ့မိခွက်ထဲမှာစီပြည့်နေလို့ စီရှိနေလို့စီရှိမှအလင်းလင်းနိုင်မှာဟုတ်လားမိခွက်ရှိပြီးတော့မှအလင်းဘလို့မှကိုယ့်ကိုစူးစမ်းပြီးတော့မှလင်းလို့ရလားမရဘူးမိခွက်ကကိုယ့်ဘာကိုစူးစမ်းပြီးလင်းလို့မရအောင်အထဲမှာစီရှိမှလောင်ကျွမ်းနိုင်တဲ့စီရှိမှတောက်လောင်လာတာကျတော်ကြီးကိုမောင်မတို့ဘုရားကံတင့်ကိုဤလောကရဲ့အလင်းဖြစ်နေခေါ်ထားတာအလင်းဆိုတဲ့အရာကတဲ့တောင်စလာအောက်မှာဘယ်သူမှဖွက်ထားမဖွက်ထားဘူးတဲ့အလင်းဆိုတာကောမြင်ဖို့ရန်အတွက်ပဲပေါ်ပြရတာတဲ့ဒါကြောင့်သင်တို့ဒီတောင်ထိပ်မှာရှိသောမြို့ကဲ့သို့ဖြစ်တယ်တဲ့သင်တို့ရဲ့အလင်းကိုမောင်မိုက်ကလူတွေကမြင်တွေ့တဲ့အခါမှာအဲ့ဒီမြို့ရှိတဲ့နေရာကိုလာပြီးအလင်းကိုရသွားလိမ့်မယ်တဲ့ဟာလေလုယာသင်ကိုဘုရားသခင်ကအလင်းဖြစ်နေတတ်မှတ်ပြီးသင်အแทမှာအလင်းရောလင်းနိုင်ရဲ့လားအလင်းလင်းနိုင်ဖို့ရန်အတွက်ကိုယ့်ဘာကိုစူးစမ်းပြီးလင်းလို့ရလားညီကိုမောင်မတို့မရပါဘူးကိုယ့်ရဲ့စူးစမ်းခြင်းကဖောက်နေပဲပြန်ပြီးပျောက်သွားပါလိမ့်မယ်ကိုယ့်ဘာကိုစူးစမ်းပြီးချစ်မယ်ဟဲ့ဆိုမချစ်နိုင်တဲ့အရာအများကြီးပေါ်လာတယ်ငါဒီနေ့သီးခံမယ်ဟဲ့ဆိုသီးမခံနိုင်စရာအကြောင်းအရာပေါ်လာတယ်ငါဒီနေ့ဝမ်းမြောက်မယ်ဟဲ့လို့ပြင်ဆင်ပြီးရမှဝမ်းနည်းစရာအကြောင်းအရာပေါ်လာတယ်ငါတော့ခိုင်ခံတော့သူဖြစ်တယ်လို့ကိုယ့်ကိုထင်နေပြီးတော့မှတကယ်ပြိုလဲစရာကြောက်ရွံ့စရာကောင်းတဲ့ဒုက္ခဆင်းရဲခြင်းရောက်လာတဲ့ခါမှာပြိုလဲသွားတယ်ကိုယ့်ဘာကိုဘယ်တော့မှစူးစမ်းလို့မရဘူးအဲ့ထဲကအလင်းကိုသင်ထဲကနေအလင်းကိုပေးနိုင်တဲ့အရာဘုရားကအလင်းကိုပေါ်ပြနိုင်ရာတစ်ခုပဲရှိတယ်အဲ့ဒါကတန်ရှင်တော်ဝိညာဉ်တော်ရဲ့ကုညီဆောင်မှာခြင်းအဖြစ်တိုင်းသင်ဒီအလင်းကိုလင်းနိုင်တော်သူဖြစ်မှာဟာလေလုယာအာမင်တော့တန်ရှင်တော်ဝိညာဉ်တော်ဆိုတာဂိုင်းတစ်ခုအနေနဲ့သင်လက်ခံဖို့ရအတွက်မဟုတ်တော့ဘူးညီကောင်မတို့ဝိညာဉ်တော်ကမရှိမဖြစ်ငါ့အတွက်အရေးကြီးဆုံးသောပုဂ္ဂိုလ်ဖြစ်တယ်ထို့ဝိညာဉ်တော်ဘုရားမရှိလို့မဖြစ်ဘူးဆိုတာကိုမိမိကိုယ်တိုင်ကနားလေသဘောပေါက်ပြီးဝိညာဉ်တော်နဲ့ပြည့်ဝနေဖို့ရန်အတွက်ယနေ့ပြင်ဆင်ရဖို့ရန်အတွက်ဖြစ်ပါတယ်ဟာလေလုယာအာမင်အာမင်ဟာလေလုယာဝိညာဉ်တော်ဘုရားရှိမှသာလေဝိညာဉ်တော်ဘုရားနဲ့ပြည့်ဝမှသာလေဘုရားသခင်ရှိမှမှတင့်တယ်တော်တို့သမီးဖြစ်နေပွဲဝင်လို့ရတာဘာကြောင့်လဲဝိညာဉ်တော်ဘုရားကပြုတ်ပြင်ပေးတော်ဘုရားဖြစ်တယ်ပြင်ဆင်ပေးတော်ဘုရားဖြစ်တယ်နှုတ်ကပတော်ရေ၌သင်ကိုစေးကြောင်းယူတာမကဘဲနဲ့နှုတ်ကပတော်ရေ၌သင်ကိုသင်ဝင်ပြီးစေးကြောလို့မရဘူးနော်ဝိညာဉ်တော်ဘုရားကနှုတ်ကပတော်ကိုဖွင့်ပြမှသင်နားလေတာအခုကူကျွန်တော်ဖတ်သွားတဲ့အရာတွေနှစ်ရက်လွန်တော့သုံးရက်တော့ဆိုတဲ့အရာကဝိညာဉ်တော်ဖွင့်ပြခြင်းမရှိကျွန်တော်နားမလည်နိုင်ဘူးအခုဝိညာဉ်တော်ဖျားဖွင့်ပြမှာနှုတ်ကပတော်ရေနဲ့စေးကြောချက်ခံရမှာ။အော်ဖျားကငါ့ဘုံမှာအဲ့လိုတတိနော်ငါ့ဘုံမှာဒီလိုပြင်ဆင်ထားပါလားဖျားကချန်စီကဒါပါလားဆိုတော့သဘောပေါက်သွားတာ။ဝိညာဉ်တော်ဖျားကတင့်ကိုနှုတ်ကပတော်ရေနဲ့စေးကြောပြီးတော့မှသူကိုယ်တိုင်ကတင့်ကိုနေတိုင်းမှာအလှပြင်ပေးတဲ့ခါမှာတနေ့တခြားတင်ကလှပလာတော့သူတို့သမီးဖြစ်လာတယ်။ဒီနေ့ပွဲခံရနေ့မင်္ဂလာဆောင်ပွဲတဲ့ကိုတင်ဝင်ရတဲ့ခါမှာအင်ပတန်လှပကြော်ရှင်းတဲ့ချစ်စရာကောင်းတဲ့သူတို့သမီးဖြစ်နေဝင်လို့ရတာ။နံပါတ်3ချက်နောက်ဆုံးချက်တန်ရှင်းခြင်းအညစ်ကြေးကင်းစင်တော့သူတို့သမီးဖြစ်ရန်ဝိညာဉ်တော်ဤပြုပြင်ခြင်းကိုခံယူ၍တန်ရှင်းခြင်း၌နေစဉ်လျှောက်လန်းပါသူတို့သမီးတယောက်ရဲ့အရေးချင်းကဘာလဲဆိုရင်ဂုံပုတ်ကဘာလဲဆိုရင်တန်ရှင်းခြင်းဖြစ်ပါတယ်ယုံကြည်သူတယောက်ရဲ့အရေးကြီးဆုံးသောအရာကဘာလဲဆိုရင်တန်ရှင်းခြင်းဖြစ်ပါတယ်ယုံကြည်သူခရစ်ယာန်ဖြစ်ပြီးတော့မှလောကီသားတွေလိုညစ်ညူးပြက်ရဲတဲ့စကားတွေကိုနှုတ်ကထွက်နေမယ်မဟုတ်တဲ့အရာတွေကိုအုံနောက်ကစဉ်းစားနေမယ်လှုပ်ဆောင်မှုထဲမှာဖြောက်မဲ့ခြင်းတရားနဲ့မညီတဲ့အရာတွေကို give and take လုပ်ပြီးတော့မှအပေးယူလုပ်ပြီးလှုပ်ဆောင်နေတယ်ဆိုရင်အဲ့ဒါကလောကီသားပဲလုပ်တာဘုရားရဲ့သားသမီးကတော့အဲ့လိုလုပ်နေတဲ့သူတွေမဟုတ်ဘူးဘုရားရဲ့သားသမီးကဖြောက်မဲ့ခြင်းတရားတော့လမ်းထဲမှာတန်ရှင်းစွာအသက်ရှင်တော်သူများဖြစ်တယ်နေ့ရက်တိုင်းမှာ hallelujah နေ့ရက်တိုင်းမှာအသက်ရှင်ပွင့်နေဖြစ်တယ်ကျွန်တော်ညိုမောင်မားတို့မင်္ဂလာပွဲရဲ့အသက်ကသရိုးသမီးပဲဟုတ်လားမင်္ဂလာဆောင်ပွဲတွေတက်ရောက်ဘူးလားကိုခရဲတလောပဲကျွန်တော်တို့ဒီအသင်းတော်ရဲ့အမှုတော်ဆောင်တယောက်ဖြစ်တဲ့ကိုချက်ရဲ့မင်္ဂလာပွဲဒီနေရာမှာလှုပ်သွားတယ်။မင်္ဂလာပွဲရောက်တိုင်းရောက်တိုင်းမှာလူတွေစိတ်ဝင်စားတာဗာလဲသိလား။သူတို့သမီးကိုအယမ်းမြင်ချင်တာပဲ။ဟုတ်လား။သူတို့သမီးဘယ်လိုပုံစံမျိုးနဲ့လှလှပပဝင်လာမလဲ။စိတ်ဝင်စားစွာနဲ့စောင့်နေတာ။သူတို့ကရှေ့ကကြိုးတယ်။အားလုံးထက်ပိုပြီးရင်ခုန်စိတ်လှုပ်ရှားတာသူတို့သားပေါ့။ဒီနေ့အသင်းရဲ့အသင်းအတွက်ကိုစိတ်လှုပ်ရှားနေတဲ့အသင်းရဲ့မိဘအသင်းရဲ့သင်ယုံဆရာထက်ခရစ်တော်ဘုရားကအသင်းအတွက်ပိုပြီးစိတ်လှုပ်ရှားနေတာ။အိုးငါရဲ့သူတို့သမီးလှပတဲ့သူတို့သမီး။အိုးငါရဲ့ချစ်ဆရာကောင်းတဲ့သူတို့သမီးဘယ်လိုပုံစံမျိုးငါတွေးခွင့်ရမလဲဆိုတော့ကိုခရစ်တော်ကတစ်ချိန်လုံးစိတ်လှုပ်ရှားနေတာ။အဲ့ဒီအချိန်ကျမှဝင်လာတဲ့သူတို့သမီးကဖျို့ဖျဲနော်စပင်ဖားရနှုတ်ခမ်းတီတွေပေးပြီးတော့မှဝင်လာတဲ့ဆိုတော့တော်တော်သွားပြီပဲ။အဲ့မင်္ဂလာပွဲကတော့ပြက်ပြီပဲ။ဘယ်နှခါတွေးဘူးလဲမင်္ဂလာပွဲတဲကိုဝင်လာတဲ့ခါသူတို့သမီးကဖျို့ဖျားရနဲ့ဝင်လာတာတွေးဘူးလား။လှလှပပကြော့ကြော့ရှင်းရှင်းတက်တက်ရက်ရက်နဲ့အလားဆုံးပြင်ပြီးမှဝင်လာတာ။သူတို့သမီးကိုကြည့်တဲ့အခါမှာလှပခြင်းတင့်တယ်ခြင်းအပြည့်နဲ့တန်ရှင်းခြင်းအပြည့်နဲ့ဝင်လာပွင့်တော့ရေးကြည့်တယ်။ညာအိတ်ဝတ်စုံကြီးနဲ့ထားပြီးတော့မှသူတို့သမီးဝတ်စုံလို့မဟုတ်ဘဲညာအိတ်ဝတ်စုံကြီးပို့ယူဖိုင်ဟိုင်းနဲ့အော်ငါမင်္ဂလာပွဲနှုတ်ကြနေပြီဆိုပို့ဒီပက်တိနဲ့ပြေးလာပြီးတော့မှမင်္ဂလာပွဲထဲရောက်လာရင်တော့သွားပြီပဲ။အဲ့မင်္ဂလာပွဲကတော့သွားပြီပဲ။သင်လည်းပဲဖြစ်တယ်လို့နေပြီးမှအိယာထားတဲ့ပုံစံမျိုးနဲ့ခရစ်တော်ကိုတွေးဖို့စောင့်နေဆိုရင်တော့ဒီနေ့မင်္ဂလာပွဲရဲ့အပြင်ဘက်မှာသင်ကြံနေခဲ့တာဖြစ်ကောင်းဖြစ်နေမယ်။ဒါကြောင့်ယနေ့မှာသင်ရဲ့အသက်တာကိုတန်ရှင်းခြင်းနဲ့ပြင်ဆင်ပါ။အပြင်ဘက်က တန်ရှင်းခြင်းလှပယုံနေတာမကဘူးညီကောင်မတို့အတွင်ပိုင်းဆိုင်ရာမှာလည်းလှပပွင့်ရရင်ရည်ကြီးတယ်ဘာကိုပြောချင်တာလဲမနှက်ဖြန်မင်္ဂလာပွဲရှိရယ်ဒီနေ့သရိုးသမီးကလည်းတခြားလူတွေနဲ့ညမှာ light အိတ်ပြီးတော့မှမနှက်ကြမှာမင်္ဂလာပွဲမှာထွက်လာပြီးတော့မှသရိုးသားစီကိုလာတယ်ဆိုရင်အဲ့ဒီသရိုးသမီးကိုသရိုးသားလက်ခံနိုင်စရာအကြောင်းရှိလားမရှိဘူးသရိုးသမီးကသရိုးသားအတွက်ပဲဖြစ်ရမယ်ယုံကြည်သူဆိုတာခရစ်တော်အတွက်ပဲဖြစ်ရမယ်နာမည်ကြီးဖို့အတွက်မဟုတ်ဘူးလူထင်ရှားဖို့မဟုတ်ဘူးလူတွေရှေ့မှာပေါ်လွင်ထင်ရှားဖို့မဟုတ်ဘူးလောကမှာအောင်မြင်ခြင်းထက်ဒီနေ့ခရစ်တော်ရှေ့မှောက်မှာတင့်တယ်လှပတော်တန်ရှင်းသောသရိုးသမီးဖြစ်ဖို့အရန်ရည်ကြီးတယ်ဟာလေလုယခရစ်တော်ရဲ့သရိုးသမီးဖြစ်ဖို့ရန်အတွက်အရန်ရည်ကြီးတယ်ဒါကြောင့်လောကနဲ့အပေးယူလို့ပြောမှနော်တခြားသောသူတွေနဲ့အိတ်တယ်လို့သင်္ကာလဲပဲတခြားသောလောကထဲမှာရှိတဲ့အရာတွေနဲ့မွေ့လျော်ဖောက်ပြန်ပြီးကမှခရစ်တော်ရှေ့မှောက်မှာသရိုးသမီးဖြစ်နေဝင်ကျင်ရင်တော့ sorry ပဲညီကောင်မတို့တကားပိတ်သွားတဲ့အချိန်မှာကိုယ်တော်အရှင်ရှင်ကျွန်မတို့တကားဖွင့်ပြကျွန်မတို့လည်းသဘောသမီးလေးလို့ပြောတဲ့အခါမှာတင်တို့ကငါအလင်းမသိလို့ပြောတယ်။ကျန်းစာကယုံကြည်သူခရိယံဖြစ်နေပြီဘုရားကြောင့်မှာပါဝင်ပြီးတက်ကြွစွာလှုပ်ရှားနေပြီးကမှဖြစ်ချင်တိုင်းဖြစ်နေချင်တိုင်းနေတဲ့ပုံစံမျိုးနဲ့မင်္ဂလာပွဲတဲ့ဝင်တဲ့အချိန်မှာခရစ်တော်အဲ့လိုပြောခဲ့မယ်ဆိုရင်ဘယ်တော့ဝမ်းနဲ့ကြေကွဲစရာကောင်းမလဲ။ဒီနေ့တင်းရတာတန်ရှင်းရလား။လူငယ်များဘုရားခင်ကိုကိုးကွယ်ဖို့မျက်စိမိတ်လိုက်ရင်မိုဘိုင်းလီဂျန်ကပုံနေဟီးရိုးတွေတက်လာတယ်။ PUBG ကပုံနေတက်လာတယ်။ကိုကြည့်ခဲ့တဲ့ website ကပုံနေမျက်စိထဲမှာဟောကွင်းကွက်ကွက်တွေပေါ်လာရင်တော့မဟုတ်တော့ဘူးအပြောဆိုတွေထဲမှာလောကလူတွေပြောနေတဲ့အရာတွေနဲ့တင်းနှုတ်ကထွက်နေတော့မဟုတ်တော့ဘူးဟိုလူဝေဖန်ရင်လည်းကိုကလည်းလိုက်ရောပြီးဝေဖန်ဒီလူအကြောင်းအတင်းပြောရမယ်ဆိုနှုတ်ကအရင်ရတာရှိတာပဲနော်ဟိုလူအကြောင်းပြောရမယ်ဆိုနေသိပြီလားနေကြားပြီလားငါမကြားရသေးဘူးအေးကြားမကြားသေးပြောမယ်ငါသိပြီသားဆိုလည်းသိပြီသားလည်းထဏတော့ငါပြောဦးမယ်အရင်ပြောချင်တာလူများအကြောင်းဟိုလေတင်းနှုတ်ကမတန်ရှင်းဘူးဆိုရင်ဘယ်လိုလုပ်မလဲလောကနဲ့ဖောက်ပြန်ပြီးတာမှခရစ်တော်ရှိမှမှာကိုရောရဲ့သရိုးသမီးလေးဆိုထွက်လာရင်တော့ဘလုံးမှလက်ခံနိုင်စရာအကြောင်းမရှိတကယ်ဆိုယနေ့တင့်သက်တာထဲမှာညင်ညူးတဲ့တွေးကောညင်ညူးတဲ့အသက်တာနဲ့အသက်ရှင်နေဆိုယနေ့မှပဲနောင်တရပါညီကောင်မတို့တင့်ကိုပြောနေတာဖြစ်တယ်ယနေ့တင့်ကိုဘုရားသခင်စကားပြောနေတယ်ငါသားငါသမီးပြန်လှည့်လာပါငါစီကောနောင်တနဲ့ပြန်လှည့်လာပါလှပါတော့သရိုးသမီးဖြစ်နေပြန်လှည့်လာပါတန်ရှင်းသောသရိုးသမီးဖြစ်နေပြန်လှည့်လာပါနောက်ဆုံးကျမ်းပိုက်လိုဖတ်ပြီးနေကုန်းချုပ်ခြင်းနဲ့နှစ်ပေခန်းကြီးသုံးအငယ်7ကနေ14တို့7 7ပြင်14ကိုဖတ်ပါမယ်တို့ဖြည့်၍ဤရာလုံးစုံတို့သည်အကုန်စင်မှန်သောကြောင့်ရှေကခြိဆောင်ခြင်းနဲ့ဆိုင်တဲ့အရာကိုပြောတဲ့အရာဖြစ်ပါတယ်အကုန်စင်မှန်တယ်မိုးကောင်းကင်သည်မင်းနှင့်ပြည့်၍လောကရတို့သည်ပူအားကြီးလျက်အရေးကြိုခြင်းကိုခံရသောနေ့ဒီဟုသောဘုရားခင်ဤနေ့ရောက်လိမ့်မည်ဟုသင်တို့သည်မျှော်လင့်တောင်းတလျက်တန်ရှင်သောအချင်းကိုကျင့်ခြင်းဖျားဝိနိုင်မွေလျော်ခြင်းအပြင်အပေတူတော်သူဖြစ်အကြသည်။အငယ်ဆက်လေးကိုကြော်ပြီးဖတ်ခြင်းနဲ့ထိုတို့မျော်လင့်ခြင်းရှိသောကြောင့်ချစ်သူတို့သင်တို့သည်အညစ်ချေကင်းနှင့်အညစ်ချေနှင့်ကင်းစင်၍အပေအပြစ်မှမပါဘဲရှိတော်တို့ညီဝတ်စွာရောက်မိကြောင်းစူးစားအားထုတ်ကြလော့ဒီနေ့သင်ကိုယ်တိုင်စူးစားအားထုတ်မယ်ဆိုသင်ပင်ပန်းပါတယ်ဒါပေမဲ့အကောင်းဆုံးသောအရာကဘုရားကကျွန်တော်တို့အကောင်းဆုံးသောလက်ဆောင်ပေးတာတန်ရှင်တော်ဝိညာဉ်တော်ဘုရားဖြစ်တယ်။ဝိညာဉ်တော်ဘုရားအသင်ကိုအလှပဆုံးပြုပြင်ပေးလိမ့်မယ်။ဝိညာဉ်တော်ဘုရားကတင့်ရတတ်တော်ကိုတန်ရှင်းစေလိမ့်မယ်။ထို့ဝိညာဉ်တော်ဘုရားရဲ့လက်ထဲမှာတင့်ရတတ်တော်အလိုက်ဖို့ပဲအရေးကြီးတာ။ဆုံးဖြတ်ချက်ချလိုက်။ငါဒီနေ့ဒီလမ်းတဲကနေငါနောက်ပြန်လှည့်မယ်။ဘုရားကစီကိုပြန်လာမယ်။ဆုံးဖြတ်ချက်ချပါ။တင့်ရတတ်တာအလှပဆုံးပြင်ဆင်ပေးလိမ့်မယ်။အချိန်မရှိတော့ဘူးညီကောင်မတို့။နောက်ဆုံးသောအချိန်ကာလရောက်နေပြီ။ယနေ့နောင်တရပြီဘုရားကဘက်ကိုပြန်လှည့်လာရအောင်။ရှိရနေအတူပါမတည့်ရအောင်။
ဒီ season ရဲ့အဖြစ်သင်ရဲ့အသက်တာမှာကောင်းချီးဖြစ်မယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကုဝယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာသင်အတွက်အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ်။ Subscribe လုပ်ခြင်းအပြင်သင်နဲ့ထက်ချက်မကွာအမြင်ရှိနေပါဘူး။ဒါ့အပြင် Facebook မှာလည်း The City Yangon လို့ရိုက်ထည့်လိုက်တဲ့အခါတင်အချက်အလက်တွေ post တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်။The City Podcast ကိုနားထောင်ကြတဲ့ဖျားသခင်ရထူကြသောဖွင့်ပြချက်တောင်းကြီးမင်္ဂလာများခံစားမိကြောင်းကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲပြန်လာပါစေ